Welcome to the Voice of America in Burmese.
မင်္ဂလာညဉ့်ဉန်းပြကြပါသည်ခင်ဗျာ VOA American တိုင်းရဲ့2016ခုနှစ်မေလ2ရက်တနင်္လာနေ့ညပဲအစီအစဉ်တွေကို Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00 DT လိုင်းနိုမီတာ24 25 32 51နဲ့လိုင်းလံ190တို့ကနေဓာတ်ရိုက်တင်ဆက်နေပါပြီကျွန်တော်ညဝင်းအောင်ပါဒီကနေ့ညအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာပါခင်ဗျာ
မင်္ဂလာပါရှင်ကျွန်မခင်ဗျူထွေးပါစီးပွားနိုင်ငံအတွင်းအပြစ်ခတ်ရဲဆက်ရေးသဘောတူစာချုပ်ပြက်ပြဲမသွားရအောင်ကြိုးပမ်းနေတာမှာတူတက်မှုတွေရှိတယ်လို့အမေရိကန်နိုင်ငံသားရင်ဝင်ကြီးဂျွန်ကယ်ရီကပြောပါတယ်တခါအာဖဂန်နစ္စတန်နိုင်ငံမှာတော့အကြမ်းဖက်မှုတွေနဲ့ဆက်ဆက်ပြီးဖမ်းဆီးထားတဲ့အကျဉ်းသားတွေကိုသမ္မတကဒီကွက်မျက်မဲ့အမိတ်လက်မှတ်ရေးထိုးအတည်ပြုဖို့အခြေအနေရှိနေပါတယ်မြန်မာပါဝင်မဲခေါင်ရဝင်းဒေသနိုင်ငံတွေအတွက်ဒေါ်လာတန်းထောင်နဲ့ချီကူညီပေးသွားမယ်လို့ဂျပန်နိုင်ငံသားရဲဝန်ကြီးကတော့ပြောဆိုလိုက်ပါတယ်ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်နဲ့အထူးပြောပြပေးပါမယ်ရှင
်ဟုတ်ကဲ့ပါခင်ဗျာတောင်အောင် TNL တပ်တွေနဲ့ RCSS ရှမ်းပြည်တောင်ပိုင်းတပ်တွေဒီကနေ့တိုက်ပွဲဆက်ဖြစ်နေပါတယ်
၃နေရာဖြစ်တဲ့ဒီနမ်ဆန်နဲ့ဒီဘော့အစခြစမ်းကြီးရတဲ့မှာမနေ့ကနိုင်ကအခုထိဒီမတ်တုံမြုပ်နယ်ဆက်နေတဲ့တောင်ကျောပေါ်မှာက
မနေ့ကနေ TNL ပြောခွင့်ရပုဂ္ဂိုလ်မန်းအိုက်ကျော်ပြောဆိုသွားတာပါဒီအကြောင်းနဲ့အတူ SSA မြောက်ပိုင်းတပ်တွေနဲ့မြန်မာစစ်တပ်ကြားစီးရီးတင်မာမှုဖားကန့်ကြောက်စိမ်းလုပ်ငန်းတွေကိုဥပဒေသင့်ရေးဆွဲပြီးဖြေရှင်းသွားမယ့်ကိစ္စနဲ့နာဂစ်မုန်တိုင်းဒဏ်ခံခဲ့ရတဲ့ရှင်းနှစ်ပြည့်အခုလိုကာလမှာပြန်လည်ထူထောင်ရေးအခြေအနေဘယ်အတိုင်းအထာတိရောက်နေပြီလဲဆိုတာတွေကိုတဝါကြီးနားဆင်ရမှာဖြစ်တယ်လို့စီးပွားရေးကဏ္ဍတက်တက်ရောင်သတင်းလွှာဘလော့ဂါတွေပြောသမျှနဲ့သူယုံကြည်ရာအပတ်စဉ်ကဏ္ဍတွေကိုလည်းတင်ဆက်သွားဖို့ရှိပါတယ်အခုတော့မက်ခင်ဖြူတွင်းနဲ့ကိုအောင်တို့ကထိတ်တန့်ရောက်နိုင်ငံတကာနဲ့မြန်မာသတင်းတွေကိုကြေညာပေးပါအောင်ခင်ဗျာ
စီးရီးယားနိုင်ငံရဲ့အကြီးဆုံးမြို့အလက်ဘိုအပါအဝင်နိုင်ငံတော်မှာပြစ်ခတ်ရဲစဲရေးပြန်လည်စတင်နိုင်မှုအတွက်နားလည်မှုရယူနိုင်မဲ့အခြေအနေဟာပိုပြီးတော့နှိစက်လာနေပြီလို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီကပြောဆိုလိုက်ပါတယ်။တစ်ချိန်တည်းမှာပဲအလက်ဘိုမြို့ကလေကြောင်းတိုက်ခိုက်မှုတွေမှာတော့သေဆုံးသူအရေအတွက်ကဒီကနေ့အထိတိုးလာနှိစဲပါ။စီးရီးယားဆူယားတပ်ဖွဲ့တွေကအလက်ဘိုမြို့မှာအရက်သားထိခိုက်သေဆုံးမှုတွေအကြီးအကျယ်ဖြစ်စေတဲ့အထိလေကြောင်းထိုးစစ်ဆင်မှုတွေဆက်လက်လှုပ်ဆောင်နေတာနဲ့အမျှပြက်ပြက်လူနီးပါးဖြစ်နေတဲ့အမေရိကန်နဲ့ရုရှားအစိုးရတို့ကြားဝင်ဆက်ဆက်ညှိနှိုင်းနေတဲ့အဖြစ်ခက်ရဆက်ရေးသဘောတူညီမှုဆက်လက်ထားရှိနိုင်အောင်ကြိုးစားနေတာမှာဝန်ကြီးကယ်ရီဟာဆော်ရီအာရေဗျနိုင်ငံသားရဲ့ဝန်ကြီးနဲ့ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာဒီကနေ့ဆော်ပိုင်းတော်ကတွေ့ဆုံပြီးတော့ဒီကိစ္စဆွေးနွေးပါတယ်။စီးရီးယားနိုင်ငံတွင်ကြက်ဖတ်မှုတွေအဆုံးသတ်နိုင်ဖို့မှာရုရှားအစိုးရရဲ့ပူးပေါင်းဆောင်ရွက်မှုကအဓိကကျတယ်လို့အမေရိကန်ဆူရအရာရှိတွေကပြောဆိုနေတာပါ။ဝန်ကြီးကယ်ရီအတွက်အဓိကစိန်ခေါ်မှုဟာလည်းစီးရီးယားဆူရရဲ့အလက်ပိုမြို့တိုက်ခိုက်မှုတွေရပ်တန့်အောင်ရုရှားဘက်ကဖိအားပေးလှုပ်ဆောင်ပါမယ်ဆိုတဲ့အာမခံချက်မျိုးရအောင်လှုပ်သွားဖို့ဖြစ်ပါတယ်။လက်ရှိတိုက်ခိုက်မှုတွေဟာအလက်ပိုမြို့အတွင်းမှာရှိနေတဲ့အစွန်းရောက်ဖွဲ့တွေကိုတုံ့တင်တဲ့အကြမ်းဖက်ဆန့်ကျင်ထိုးစစ်ဆင်မှုတွေဖြစ်တယ်လို့ရုရှားကပြောဆိုနေပေမဲ့အမေရိကန်ကတော့ဒီတိုက်ခိုက်မှုတွေဟာအရက်သားပြည်သူတွေကိုပြစ်မှတ်ထားတိုက်ခိုက်တာဖြစ်ပြီးတော့လက်ရှိအဖြစ်ခက်ရဆက်ရေးကိုချိုးဖောက်နေတယ်လို့ဆိုပြီးပြောဆိုနေတာပါ။ဂျနီဗာမြို့မှာလုပ်တဲ့ဒီကနေ့ဆီးရီးယားအရေးဆွေးနွေးပွဲမှာရုရှားနိုင်ငံမပါဝင်ပေမဲ့လို့တွေ့တက်မှုတွေရှိတဲ့အကြောင်းနဲ့အမေရိကန်ကဒီရုရှားဆူရနဲ့တိုက်ရိုက်ဆွေးနွေးပြောဆိုနေတယ်လို့ဝန်ကြီးကယ်ရီကပြောပါတယ်ရှင်
အီရန်နိုင်ငံဘက်ဒတ်မြို့မှာနိုင်ငံရေးအရတင်းမာမှုတွေရှိနေပေမဲ့ဒီကနေ့မှာတော့အခြေအနေကငြိမ်သက်နေပါဗျ။နိုင်ငံတကာဇုံးလို့ခေါ်တဲ့အီရန်အစိုးရစာအုပ်တွေနဲ့နိုင်ငံခြားတန်ရုံးအများပြားရှိရာနေရာမှာစနေနေ့ကပိတ်ဆို့ဆန္ဒပြသူတွေဟာသူတို့ရဲ့ဆန္ဒပြပွဲတွေကိုပြန်လည်ရုပ်သိမ်းပေးခဲ့ပါတယ်။သူတို့ဟာရှီယာဇုနှင့်ကဘာသာရေးကောင်းဆောင်အီမန်မိုဆာအယ်ကာဒီမ်ကိုဂုဏ်ပြုတဲ့ရှီယာမွတ်စလင်တွေရဲ့ပွဲတော်ကိုဆင်နွှဲနေကြပါဗျ။အစိုးရကရွေးကောက်ပွဲတွေအစောတလင်ကျင်းပပေးဖို့ဖိအားပေးတောင်းဆိုတဲ့အနေနဲ့အီရန်လွှတ်တော်အစာအုပ်နိုင်ငံခြားတန်ရုံးတွေနဲ့နိုင်ငံတကာအဖွဲ့အစည်းအတော်များများတည်ရှိရာနေရာမှာဆန္ဒပြပွဲတွေထပ်လုပ်မယ်လို့ဆန္ဒပြခေါင်းဆောင်မုတ်တာဒာအယ်ဆာရာကပြီးခဲ့တဲ့တောက်ကြနေ့မှာကတိပြုပြောဆိုခဲ့ပြီးတဲ့နောက်အီရတ်မှာနိုင်ငံရေးတင်မာမှုတွေပြန်ဖြစ်လာတာပါဆန္ဒပြသူတွေကလွှတ်တော်အစအဦးကိုစနေနေ့ကသိမ့်ပိုက်ဆန္ဒပြခဲ့ချိန်မှာတော့လွှတ်တော်အမတ်အများစုထွက်ပြေးခဲ့ကြပါတယ်ဆန္ဒပြပွဲတွေရုပ်သိမ်းခဲ့ပြီးတဲ့နောက်ဒီလွှတ်တော်အမတ်တွေပြန်လာကြပြီလားဆိုတာသေချာမသိရသေးပါဘူးလွှတ်တော်အမတ်ဆာဝမ်ဆရီနီကတော့အီရတ်သမ္မတဝန်ကြီးချုပ်နဲ့စစ်သေးကြွခေါင်းဆောင်တွေကြားအရေးပေါ်အစည်းအဝေးကနေသဘောတူညီချက်ရယူနိုင်ခြင်းမရှိဘူးလို့ VOA ကိုပြောပါတယ်ဒီတော့တွင်မှာပဲရှီယာစုနှင့်ကတိတ်ခေါ်တော်ရပါသားရေးခေါင်းဆောင်အီမန်မိုဆာအယ်ကာဒင်ကွယ်လွန်ခဲ့တဲ့နှစ်ပတ်လည်နေ့အထိမ်းအမှတ်ကျင်းပနေခြင်းကားဘုံးထောင်တိုက်ခိုက်ခံရတာကြောင့်ရှီယက်ဘာသာဝင်ဖျားဘူး73ဦးထက်မနည်းသေဆုံးသွားပါတယ်အမျိုးသမီးနဲ့ကလေးငယ်တွေအပါအဝင်နောက်ထပ်28ဦးထက်မနည်းလည်းဒဏ်ရာရခဲ့ကြတယ်လို့ရဲနဲ့စစ်ဘက်ဆိုင်ရာသတင်းရင်းမြစ်တွေကပြောဆိုပါတယ်ခင်ဗျာ
အာဖဂန်နစ္စတန်နိုင်ငံမှာအကြမ်းဖက်လှုပ်ရှားမှုတွေနဲ့ဆက်ဆက်ပြီးပြည်တံချမှတ်ခံထားရတဲ့အကျဉ်းသားတွေကိုကွက်မျက်မဲ့အမိန့်ကိုတော့အာဖဂန်သမ္မတအက်ရှရက်ဂါနီမှကြားခင်မှာလက်မှတ်ရေးထိုးအတည်ပြုပွဲရှိပါတယ်မြို့တော်ကပူးမှာပြီးခဲ့တဲ့ဧပြီလ19ရက်နေ့ကဘုံဖောက်ခွဲတိုက်ခိုက်ခံရတာကြောင့်လူပေါင်း64ယောက်သေဆုံးပြီး300ထိခိုက်ဒဏ်ရာရခဲ့တဲ့ဖြစ်ရပ်ကြုံခဲ့ရပြီးတဲ့နောက်တည်တံချမှတ်ခံထားရတဲ့တာလီဘန်သဘုံတွေကိုကွက်မျက်မဲ့လို့သမ္မတဂါနီကကတိပြုပြောဆိုထားတာပါအဲ့ဒါလို့ကတိပြုပြောပြီးတရက်မှ တာလီဘန်အဖွဲ့ကလည်းဒီလူခွင့်ရေးအဖွဲ့တွေနဲ့နိုင်ငံတကာကြက်ချင်ကြီးအဖွဲ့တွေကိုသူတို့ရဲ့ကူစားအာဖဂန်အစိုးရနဲ့ကြားဝင်ညှိနှိုင်းပေးဖို့တောင်းဆိုခဲ့ပါတယ်။သမ္မတရုံးပြောခွင့်ရကတော့တည်တံ့ချမှတ်ခံထားရသူတွေရဲ့စီရင်သမ္မတဂါနီလက်ထက်ကိုရောက်နေပြီဖြစ်ပြီးဘရော့ကွက်မြတ်မယ်ဆိုတာကိုသမ္မတကဆုံးဖြတ်လိုက်မယ်လို့ VOA Asnadari ဌာနကပြောပါတယ်။တာလီဘန်အဖွဲ့ကသူတို့လက်ချက်လို့ပြောထားတဲ့ကဘူးမြို့တိုက်ခိုက်မှုကြောင့်ပြည်တွင်းမှာပြင်းထန်တဲ့တုံ့ပြန်မှုတွေပေါ်ပေါက်ခဲ့တာမှာထိမ့်သိမ်းထားတဲ့တာလီဘန်အဖွဲ့ဝင်တွေကိုကွပ်မျက်ဖို့အာဖဂန်နိုင်ငံရေးသမားတချို့ကတောင်းဆိုလာခဲ့ကြတာပါရှင်
။အမေရိကန်ပြည်အောင်စုနဲ့ကမ္ဘာဆက်ဆံရေးအခမ်းအနားတွေကိုကောင်းတဲ့ဖော်နိုင်ဖို့သူရဲ့မဲဆွေစီယုံရေးလှူရှားမှုတွေအတွင်ဂရီပေးနေတဲ့အချိန်ထဲမှာပဲအမေရိကန်ပေါ်တရုတ်ကနိုင်တဲ့စီနင်းလုံနေတာတွေကိုလက်ခံနိုင်မှာမဟုတ်ဘူးလို့အမေရိကန်သမ္မတရွေးကောက်ပွဲ Republican သမ္မတလောင်းနေရာအတွက်ရှင်ပြိုင်နေသူ Donald Trump ကပြောဆိုလိုက်ပါတယ်။တရုတ်နဲ့အမေရိကန်ကြားကုန်သွယ်ရေးလူငွေပြမှုကို Mr. Trump ကကျိန်းပန်းများစွာထောက်ပြပြောဆိုနေခဲ့ပြီးဒါလို့မညီမမျှမှုဖြစ်နေတာတွေကိုသူသာသမ္မတဖြစ်လာရင်အကောင်းဆုံးဖြေရှင်းသွားမယ်လို့လည်းပြောဆိုပါတယ်
။ We have a $500 billion deficit.Trade deficit with China. We're going to turn it around.
တရုတ်နိုင်ငံနဲ့ကုန်သွယ်မှုမှာဒေါ်လာဘီလီယံ900လောက်ကျွန်တော်တို့ဘက်ကလုံငွေပြနေပြီးဒါကိုလှည့်ပြောင်းရပါမယ်။ဒီလိုလုံနိုင်စွမ်းလည်းရှိပါတယ်။ကျွန်တော်တို့ဟာမတရားတပြားတိုက်ခံရတဲ့ဘန်ဒက်ကြီးဖြစ်နေတဲ့ဆိုတာကိုမမေ့ကြပါနဲ့လို့ Mr. Trump ကပြောသွားတာပါ။အင်ဒီယာနာပြည်နယ်မှာမနက်ဖြန်အင်္ဂါနေ့ကျင်းပမဲ့ Primary Party ရင်းသမ္မတလောင်းပနာမရွေးကောက်ပွဲဟာဘယ်သူသမ္မတလောင်းဖြစ်မလဲဆိုတာကိုအဆုံးဖြတ်ပေးမယ့်အဓိကကြတဲ့ရွေးကောက်ပွဲတစ်ခုလည်းဖြစ်ပါတယ်။ဂျိုတင်ကောက်ခံတဲ့စစ်တမ်းတွေအရ Texas အထက်လွှတ်တော်အမတ် Ted Cruz နဲ့ Mr. Trump မှာအသာစီးရနေပြီးတနင်္ဂနွေနေ့ကထုတ်ပြန်တဲ့ NBC ရုပ်သံဌာနနဲ့ Maris စစ်တမ်းတွေအရ Trump ဟာ15မှတ်အသာစီးရနေပါတယ်။တကယ်လို့သာ Indiana မှာ Trump အနိုင်ရခဲ့ရင်တော့သူလိုအပ်တဲ့ပါတီညီလာခံမှာမဲထက်မဲ့ကိုယ်စားလှယ်အများစု1238ဦးရရှိဖို့နှီးစပ်သွားမှာပါ။ Cruz နဲ့ Ohio အုပ်ချုပ်ရေးမှူး John Kasich ကတော့သူတို့အနေနဲ့လည်းထောက်ခံမဲ့အသီးသီးရမှာဖြစ်တဲ့အတွက်ဇလိုက်မှာကျင်းပမဲ့ပါတီညီလာခံမှာ Mr. Trump နဲ့ရှင်ပြန်ရမယ်လို့မျှော်လင့်ထားပါတယ်ခင်ဗျာ။
ဒီ American အသံညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 93239လိုင်းဒိုမီတာ51 kHz 5885စနီတန်နူးနေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
view american တန်ရဲ့ဒီနေ့လာနေညမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဆက်ပြီးတော့ပြောပြပေးသွားပါမယ်ရှင်။ဒီကနေ့ညနေပိုင်းမြန်မာနိုင်ငံကိုရောက်ရှိလာတဲ့ဂျပန်နိုင်ငံသားရေးဝင်ကြီးဖူမီယိုကီရှိဒါဟာမြန်မာအပါအဝင်မဲခေါင်မြေဝန်းဒေသဖွံ့ဖြိုးရေးတွင်းမြစ်လှုပ်ဆောင်သွားနိုင်ဖို့အတွက်အမေရိကန်ဒေါ်လာတန်ထောင်နဲ့ချီအစပြုကူညီသွားမယ်လို့ကြေညာလိုက်ပါတယ်။မြန်မာအပါအဝင်ရှေ့တောင်အာရှနိုင်ငံတွေရဲ့စီးပွားရေးကြွယ်ဝချမ်းသာမှုဟာအရေးကြီးသလိုဒေသတွင်းစီးပွားရေးတိုးတက်လာမှုနဲ့ဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းတွေကိုထောက်ပံ့ပေးသွားဖို့လာမယ့်3နှစ်အတွင်းဒေါ်လာ38,000ကူညီသွားမယ်လို့ဒီနေ့ထိုင်းနိုင်ငံခီးစင်အတွင်းမှာဘန်ကောက်မြို့ချူလာလောင်ကောင်တက္ကသိုလ်မှာပြောကြားတဲ့မိန့်ခွန်းအတွင်းမှာမစ္စတာကီရှိဒါကပြောခဲ့တာပါဂျပန်နိုင်ငံသားရဲ့ဝန်ကြီးကီရှိဒါဟာမဲခေါင်ဒေသနိုင်ငံတွေဖြစ်ကြတဲ့တရုတ်မြန်မာလာအိုနဲ့ဗီယက်နမ်နိုင်ငံတွေကိုသွားရောက်တဲ့သူ့ရဲ့ခီးစင်တစ်စိတ်တစ်ပိုင်းဖြစ်နေထိုင်းနိုင်ငံကိုရောက်ရှိခဲ့တာဖြစ်သလိုဒီကနေ့မှာတော့မြန်မာနိုင်ငံကိုခီးဆက်ခဲ့တာပါမနက်ဖြန်မှာတော့ဒီမြန်မာသမ္မတဦးတင်ကျော်နိုင်ငံသားရေးဝန်ကြီးဒေါက်တာဆန်းစုကြည်တက်မတော်ကာကွယ်ရေးဦးစီးချုပ်တို့အပါအဝင်မြန်မာအစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံမှာဖြစ်ပါတယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဦးဆောင်တဲ့အယက်သားအစိုးရတွေတက်လာပြီးတဲ့နောက်ပိုင်းဂျပန်နိုင်ငံသားရေးဝန်ကြီးကီရှိဒါမြန်မာနိုင်ငံကိုပထမဆုံးအချိန်လာရောက်တာလည်းဖြစ်ပါတယ်ရှင်
ဖင်လန်နိုင်ငံဟယ်လ်စင်ကီမှာကျင်းပမဲ့ကမ္ဘာစာနယ်ဇင်းလွတ်လပ်ခွင့်နေ့အထိမ်းအမှတ်ခန္ဓာကိုထိုင်းသတင်းတောက် Provitရိုဂျာနာရော့ခ်မတက်ရောက်ဖို့ထိုင်းနိုင်ငံအာဏာသိမ်းစစ်ဆိုရကပိတ်ပင်ခဲ့ပါတယ်ဖင်လန်ဆိုရရဲ့ဖိတ်ကြားချက်နဲ့စစ်ပြန်သတင်းတောက် private ဒီကနေ့ထိုင်းနိုင်ငံကနေထွက်ခွာဖို့အစီအစဉ်ကိုလွန်ခဲ့တဲ့နှစ်နှစ်တုန်းကအာဏာသိမ်းခဲ့တဲ့ထိုင်းစစ်ဆိုရကတားမြစ်လိုက်တာပါဒီခန္ဓာကို UNESCO အဖွဲ့နဲ့ပူးရဲကျင်းပတာဖြစ်ပါတယ်ခေါ်ဆော့အွန်လိုင်းအင်္ဂလိပ်သတင်းစာရဲ့အကြီးတန်းသတင်းတောက် private ဟာဒီထက်ပိုပြီးတော့ဆိုရနိုင်တာတော့မရှိဘူးဆိုပြီးတော့ပြောပါတယ်စစ်ဆိုရဘက်ကတော့ဥပဒေနဲ့အညီလျော့ကန်စွာနေထိုင်ဖို့နှစ်ကြိမ်အကျဉ်းချပြီးတာတော့မှ private ဟာသင်ခန်းစာမယူခဲ့ဘူးလို့ဆိုပါတယ်ထိုင်းစစ်ဆိုရရဲ့လှုပ်ဆောင်ချက်တွေနဲ့ပတ်သက်ပြီးစန့်ကျင်ရေးသားတာတွေကိုဆက်လုပ်နေတာကြောင့်အခုလိုသူခီးစဉ်ကိုတားမြစ်တာဖြစ်တယ်လို့တာဝန်ရှိသူတွေကပြောဆိုကြောင်း Pravit ကပြောပါတယ်လူမှုဆက်ဆံရေးဌာနအကြီးအကဲဘိုမူဂျီ PM Phong Klimpan ကအခုလိုခီးသွားလာခွင့်ပိတ်ပင်မှုနဲ့ပတ်သက်ပြီး VOE ကိုအတည်ပြုပြောဆိုပေမဲ့ဘာကြောင့်ဆိုတာကိုတော့ပြောဆိုခွင့်မရှိဘူးလို့ဆိုပါတယ်လွန်ခဲ့တဲ့နှစ်နှစ်ကသူ့ကိုပထမအကြိမ်ထိန်းသိမ်းစဉ်နိုင်ငံခြားခီးစဉ်နဲ့ပတ်သက်ပြီးခွင့်ပြုချက်ရယူမယ်ဆိုတာကိုသူ့အနေနဲ့လက်မှတ်ထိုးခဲ့ရတယ်လို့ Pravit ကပြောပါတယ်ထိုင်းနိုင်ငံဆိုင်ရာဖင်လန်တန်အမတ်ကကနေရှင်ရင်းစာမှာ23နှစ်ကြာတာဝန်ထမ်းခဲ့တဲ့ Pravit ရဲ့ခီးစဉ်ကိုအခုလိုတားဆီးခဲ့တာနဲ့ပတ်သက်လို့အကြီးအကျယ်စိတ်ပျက်မိတယ်လို့ဆိုပါတယ် သတင်းစာလွတ်လပ်ခွင့်နဲ့လွတ်လပ်စွာထုတ်ဖော်ခွင့်အတွက်ဒီဇိုင်းမဲ့မဲ့ဆောင်ရွက်ခဲ့တာကြောင့် Pravit ကိုအခုလိုဖိတ်ကြားတာဖြစ်တယ်လို့ Finland အစိုးရအရာရှိတွေကပြောပါရခင်ဗျာ
။ Bangladesh နိုင်ငံမှာ liberal သမားတွေ၊ပညာရှင်တွေ၊ blogger တွေ၊နိုင်ငံသားတွေနဲ့ဘာသာရေးလူနည်းစုတွေစက်တိုက်ဆိုလိုတိုက်ခိုက်ခံနေရတဲ့ဖြစ်ရပ်တွေကဘာသာရေးကိန်းဂဏဆွဲအဖို့အခြေခံမှထားတဲ့အတိုင်းပြည်မှာစိုးရိမ်စရာတွေပိုပြီးတော့များလာနေပါတယ်။အလဲလဲကြတဲ့မွတ်စလင်နိုင်ငံဘင်္ဂလားဒေ့ရှ်ရဲ့ကိုင်းကနာဆွဲမထားတဲ့အစင်လာတွေကိုအစ္စလာမစ်အစွန်ရအဖွဲ့တွေကချင်းချောက်နေပြီလားဆိုပြီးတော့မေးခွန်းထုတ်ဆိုရင်းနေကြတာပါပြီးခဲ့တဲ့တလတဲမှာတည်းမဲ့တပ်ဖြတ်ခံရမှုပေါင်း5ချိန်ရှိခဲ့ပါတယ်တမန်တော်မိုဟာမက်ကိုလှောင်ပြောင်တရော်တယ်လို့ဆိုပြီးတပ်ဖြတ်ခံခဲ့ရတဲ့ဟိန္ဒူဘာသာဝင်တဦးနောက်လိန်တူစုံမှတ်သူ2ဦးတက္ကသိုလ်ပေါမောက်ခတဦးနဲ့ Facebook စာမျက်နှာပေါ်ကနေဘာသာရေးအစွန်ရမှုတွေကိုဝေဖန်ခဲ့တဲ့တက္ကသိုလ်ကျောင်းသားတဦးတို့တပ်ဖြတ်ခံခဲ့ရတာပါမကြာခဏဆိုသလိုပဲတရှိတွင်နဲ့ခုတ်သက်ခံခဲ့ကြရတာဖြစ်ပြီးတော့2013ခုနှစ်တုန်းကဘလော့ဂါတဦးအသက်ခံခဲ့ရတာကတော့ဒီလိုဖြစ်ရတွေ့ရဲ့အစပါတိုက်ခိုက်မှုအများစုဟာသူတို့ရဲ့လက်ချက်ဖြစ်တယ်လို့ IS နဲ့ Al-Qaeda အစိုးရအဖွဲ့တွေနဲ့ဆက်ဆက်နေတဲ့အကြမ်းဖက်အဖွဲ့တွေကပြောဆိုထားပေမဲ့အစိုးရကတော့ဒီနိုင်ငံအတွင်းမှာဒီအဖွဲ့တွေမရှိဘူးလို့ပြောဆိုထားပြီးပြည်တွင်းကစစ်သွေးကြွအဖွဲ့တွေရဲ့လက်ချက်သာဖြစ်တယ်လို့ဆိုပါတယ်ရှင်
နိုင်ငံဆက်ဆံရေးဆာမျက်နှာသစ်ဖွင့်လှစ်ခဲ့ကြတဲ့အမေရိကန်နဲ့ကျူးဘားနိုင်ငံတို့ကြားထိုးတက်မှုတစ်ခုအနေနဲ့နှစ်ပေါင်း90အတွင်းပထမဆုံးအခြေအနေနဲ့အမေရိကန်ခီးသည်တွေအပန်းဖြေစင်ငံသင်္ဘောကြီးတစည်းမနေ့ကတနင်္ဂနွေနေ့ကကျူးဘားနိုင်ငံကိုထွက်ခွာသွားပြီဖြစ်ပါတယ်။ Carnival သင်္ဘောလိုင်းကပြည့်စွဲတဲ့ Adonia စင်ငံသင်္ဘောကြီးဟာခီးသည်900ကိုတင်ဆောင်ပြီး Miami စိတ်ကန်းကနေမနေ့ကပဲထွက်ခွာသွားတာဖြစ်ပြီးဒီကနေ့တနင်္လာနေ့မှာ Havana မြို့စိတ်ကန်းကိုဆက်ကပ်မှာပါ Adonia သင်္ဘောကြီးကိုတစ်လနှစ်ကြိမ် Havana မြို့ကိုပြည့်စွဲသွားမှာလည်းဖြစ်ပါတယ်ခင်ဗျာ
။
ထိုင်တိုင်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမက်ခင်ဖြူထွေးနဲ့ကိုအောင်တို့ကပြောပြခဲ့ကြတာပါ VOA အခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOA Internet ဆာမျက်နှာဖြစ်တဲ့ burmese@voanews.com မှာတိုက်ရိုက်နားဆင်နိုင်ပါတယ်အခုဆက်ပြီးတော့သတင်းပေးပို့ချက်နဲ့ဆက်သွယ်မေးမြန်းချက်တွေကိုတင်ဆက်သွားပါမယ်တိုင်းသားလက်နက်ကိုင်အဖွဲ့နှစ်ဖွဲ့ဖြစ်တဲ့ TNLA တောင်ပလောင်တပ်ဖွဲ့နဲ့ RCSS ရှမ်းပြည်တပ်မတော်တောင်ပိုင်းတို့ကြားရှမ်းပြည်မြောက်ပိုင်းမှာဒီပိုင်းအတွင်းတိုက်ပွဲတွေတကြော့ပြန်လည်ဖြစ်ပွားနေပါတယ်။နေပြည်တော်ဆန်မှုအငင်းပွားရာကစတင်ဖြစ်ပွားနေတဲ့လက်နက်ကင်ပဋိပက္ခတွေကြောင့်ဒေသတွင်းကအ धिक စီးပွားရေးလုပ်ငန်းဖြစ်တဲ့လက်ဖက်ခူးလုပ်ငန်းတွေလည်းထိခိုက်လာနေပါတယ်။ရှမ်းပြည်နယ်အတွင်းကတိုက်ပွဲတွေရဲ့နောက်ဆုံးအခြေအနေနဲ့ပတ်သက်လို့ VOA ထိုင်းအခြေစိုက်သတင်းတောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ်
။ဟုတ်ကဲ့ပါ။ရှမ်းပြည်နယ်မြောက်ပိုင်းတီပေါ်မန်တုံနန်းခမ်းဒေသဘက်မှာ TNLA တန်းပလောင်တပ်ဖွဲ့နဲ့ RCS တောင်ပိုင်းရှမ်းပြည်တပ်မတော်တို့ကြားတိုက်ပွဲပြန်လည်ဖြစ်ပွားနေပါတယ်။မနေ့ကနေဒီကနေ့အထိဖြစ်ပွားခဲ့တဲ့တိုက်ပွဲအခြေအနေကိုတော့တောင်ပလောင်တပ်ဖွဲ့ရဲ့ပြန်ကြားရေးအရာရှိဗိုလ်ကြီးတိုင်ကျော်ကအခုလိုပြောပါတယ
်။ဒီညနေမှာ3နေရာဖြစ်တဲ့ဒီနမ်ဆန်နဲ့ဒီပေါ်အစခြစန်းကြီးရတဲ့ဘက်မှာမနေ့ကနေကအခုထိဒီမတုံမြုပ်နယ်ဆက်လေအထက်တောင်ကျောပေါ်မှာကမနေ့9နာရီလောက်ကနေအခုထိဖြစ်တယ်ဒီနမ်ခမ်းမြုပ်နယ်မဝူအောက်ဘက်နဘုံ6အထက်မှာကတော့မနေ့7နာရီလောက်ကနေစမှာအခုထိဆက်လက်ဖြစ်နေတော့ဒီတဲ့မှုကတော့ကျွန်တော်မတီးရသေးဘူးတဘောလည်းမဗီဒီယို
ကာလအတန်ကြာရပ်တနေတဲ့နှစ်ဖက်တိုက်ပွဲဟာမနေ့ကစတင်ပြီးပြန်လည်ဖြစ်ပွားလာခဲ့တာပါမနေ့ကလည်းမန်တုံမြုပ်နယ်စိုင်းလင်ရွာထက်ဘက်မှာတနေရနန်းခမ်းမြို့နယ်မန်ဆန်ကျေးရွာနဲ့လွယ်ဟုံကျေးရွာဘက်မှာတနေရနန်းခမ်းမြို့နယ်မန်ဝုံကျေးရွာအောက်ဘက်နောင်ပုံအနီးမှာတနေရစုစုပေါင်း3နေရာတိုက်ပွဲဖြစ်ပွားခဲ့တယ်လို့ဒီကနေ့မှလည်းတိုက်ပွဲ3နေရာဖြစ်ပွားနေပါတယ်နှစ်ဖက်တိုက်ပွဲဖြစ်ပွားမှုမှာတော့ထိခိုက်မှုအခြေအနေကိုတော့မသိရှိရသေးဘူးလို့လည်းဗိုလ်ကြီးတိုင်ကျော်ကပြောပါတယ်တိုက်ပွဲဖြစ်ပွားရတဲ့အကြောင်းရင်းကတော့တောင်ပိုင်းရှမ်းပြည်သမတော်အနေနဲ့ NCA ပြည်ရလက်မှတ်ရေးထိုးပြီးနောက်ပိုင်းနေမြေချက်ထွင်လာလို့အခုလိုတိုက်ပွဲဖြစ်ပွားခဲ့တယ်လို့ TNLA ဘက်ကပြောပါတယ်တောင်ပလောင်တပ်ဖွဲ့အနေနဲ့လက်ဖက်ခူးရာတီအတွင်းတိုက်ပွဲမဖြစ်ပွားအောင်ရှောင်ရှားနေခဲ့တယ်လို့ DNLA နိုင်ငံသားဆက်ဆံရေးအရာရှိသာပန်းလှကဆိုပါတယ
်ကျွန်တော်လက်ဖက်ခူးရာတီဖြစ်နေတယ်ဒီလိုမျိုးနေမှာတော့ကျွန်တော်တော့တိုက်ပွဲတော့မဖြစ်ချင်ဘူးမဖြစ်အောင်လည်းကျွန်တော်ပြီးခဲ့တဲ့လတိုင်းမှာမရှိပါဘူးပြန်လာတဲ့တောင်ရောက်တဲ့အချိန်တည်းမှာဒီနေ့နေသားတော့တော်တော်လေးချင်းတင်းဖို့မတမ်းမခက်ခဲတဲ့နေသားမျိုးဖြစ်လာ
ရှမ်းပြည်နယ်မြောက်ပိုင်းပလောင်ကိုပိုင်အုတ်ချိုးကိုရဒေသတွေဟာလက်ဖက်လုပ်ငန်းနဲ့အထူးကအသက်မွေးဝန်းကြောင်းပြုလုပ်ခဲ့သူများပြားနေပါတယ်။ဒီနှစ်လက်ဖက်ရာသီမှာတော့ရာသီဥတုတန်ကြောင့်လက်ဖက်ပျက်စီးမှုတွေရှိနေတယ်လို့အခုလိုဖြစ်ပွားနေတဲ့တိုက်ပွဲတွေအတွက်လက်ဖက်ခူးဆို့ဖို့ကြောက်လန့်နေရလို့စာဝတ်နေရေးအတွက်ခက်သွေ့နေတယ်လို့မန်တုံဒေသခံတူကအခုလိုပြောပါတယ
်။လက်ဖက်ကလည်းမိုးဒီတွေကြာတာတော့မိုးဒီတန်ကြောင့်လို့ပြည်သူလူထုတွေတော်လေးကိုဒုက္ခကြုံနေတယ်အခုပြန်ဖြစ်နေဆိုရင်လည်းပြည်သူလူထုတွေဘာမှစားစရာမရှိတော့လို့စာဝတ်နေရေးတော့ပြည်ရတာမကတော့နဲ့တော်တော်လေးကိုစီးပွားရေးပြက်မှန်လား
အခုလိုဖြစ်ပွားခဲ့တဲ့တိုက်ပွဲတွေနဲ့ပတ်သက်လို့ RCSS SSC ဘက်ကဆက်သွယ်မေးမြန်းရမှာတော့အဆက်အသွယ်မရရှိခဲ့ပါဘူး။ရှမ်းပြည်နယ်မြောက်ပိုင်းဒေသတွင်တိုက်ပွဲဖြစ်ပွားနေတာနဲ့ပတ်သက်လို့မေလ3ရက်နေ့မှာတောင်ပိုင်းရှမ်းပြည်သမတော်ခြေပြုတ်ရနန်းခမ်းမြို့နယ်ထဲကစိုင်းလိန်ကျေးရွာဘက်ကို TNLA ဘက်ကစစ်ကြောင်း2ကြောင်းနဲ့ထိုးစစ်ဆင်တိုက်ခိုက်ခဲ့တယ်လို့လဲ RCSS ဘက်ကသတင်းထုတ်ပြန်ထားပါတယ်။ အခုလိုနှစ်ဖက်ကြားဖြစ်ပွားနေတဲ့တိုက်ပွဲတွေကိုဆုံးသတ်ဖို့ UNSC ကညညတော်တိုင်းဒေသလူမျိုးများဖက်ဒရယ်ကောင်စီကနေကြားဝင်ညှိနှိုင်းသွားမှာဖြစ်တယ်လို့နှစ်ဖက်တွေ့ဆုံမှုအတွက် TNL ဘက်ကပြင်ဆင်ထားတယ်လို့ပြန်ကြားရေးရာရှိဘူဂျီတိုင်းကျော်ကအခုလိုဆက်ပြောပါရတယ်
။ကျွန်တော်တို့အဖွဲ့နဲ့ကျွန်တော်တို့ဖော်ပြကြမှာဒီစီပိတခံဖြစ်ဖို့တော့တော့ UNSC အဖြစ်ဆုံးဘုတ်တွေလည်းလုပ်ဆောင်နေတယ်။ဒါပေမဲ့ဒီလက်ရှိမြေပြင်မှာဟိုကလက်လုံးဖြစ်နေတဲ့ဟာကိုကျွန်တော်ကလည်းဒါပေမဲ့တိုက်ကြည့်လို့လည်းမရတဲ့အခြေအနေရှိတာပေါ့နော်။တွေ့ဆုံမှုလည်းကျွန်တော်လက်ကြည့်စင်ထားတယ်တွေ့ဆုံမှုအစင်တည်းရှိတာပေါ့နော်
။ဒီ NL ကိုတောင်းမလောင်တပ်ဖွဲ့နဲ့ RCSS SSC တောင်ပိုင်းရှမ်းပြည်သမတော်တို့ဟာပြီးခဲ့တဲ့နှစ်နိုဝင်ဘာလဆန်းကနေစပြီးတော့ရှမ်းပြည်နယ်မြောက်ပိုင်းဒေသတွေမှာတိုက်ပွဲဆက်တင်ဖြစ်ပွားခဲ့တာဖြစ်ပါတယ်။နှစ်ဖက်ဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ထောင်နဲ့ချီတဲ့ဒေသခံတွေဟာစစ်ပြေးဒုက္ခသည်ဖြစ်ရွက်ရွာကနေတိမ်းရှောင်နေရပါတယ်။နှစ်ဖက်တပ်ဖွဲ့ဖြစ်ပွားနေတဲ့တိုက်ပွဲတွင်ရှမ်းရွာသားတွေနဲ့ပလောင်ရွာသားတွေကိုတန်တရားစိတ်နဲ့နှစ်ဖက်စလုံးကဖမ်းဆီးမှုတွေရှိနေခဲ့တယ်လို့အပြန်အလှန်သတင်းထုတ်ပြန်တာမျိုးတွေလည်းရှိခဲ့ပါတယ်။တောင်ပိုင်းရှမ်းပြည်သမတော် RCSS SSC ဟာမြန်မာစိုးရနဲ့ NCA အပြည့်အလက်မှတ်ရည်သူထားတဲ့ဖွဲ့ဖြစ်တယ်လို့တောင်ပလောင်တပ်ဖွဲ့ကတော့ NCA လက်မှတ်ရည်သူရေးမှာမြန်မာစိုးရကနေလက်မှတ်ခံသေးတဲ့ဖွဲ့တစ်ခုလည်းဖြစ်ပါတယ်ခင်ဗျာ
။နိုင်ငံရဲ့သတင်းပေးပို့ချက်နဲ့တစ်ဆက်တည်းမှာပဲရှမ်းပြည်တိုးတက်ရေးပါတီ SSPB SSC မြောက်ပိုင်းရဲ့တပ်စခန်းတချို့ကိုပြောင်းရွှေ့ပေးဖို့မြန်မာစစ်တပ်ကတောင်းဆိုခဲ့တာကြောင့်မကြာသေးခင်တုန်းကစီရေးအရာတင်းမာမှုတွေကြုံခဲ့ရပေမဲ့အခုတော့ဆွေးနွေးညှိနှိုင်းပြီးပြည်လည်မှုရရှိသွားပြီလို့ရှမ်းပြည်တပ်မတော်မြောက်ပိုင်းတာဝန်ရှိသူတွေကပြောပါတယ်။ပြီးခဲ့တဲ့လတည်းနောက်ဆုံးထားပြောင်းရွှေ့ဖို့မူလကတောင်းဆိုထားပေမဲ့မြန်မာစစ်တပ်တာဝန်ရှိသူတွေနဲ့ဆွေးနွေးခဲ့ပြီးနောက်မှာတော့ဒေသတွင်းပူးတွဲစစ်ဆေးမဲ့အစီအစဉ်ကိုသာအတူလက်တွဲဆောင်ရွက်ဖို့သဘောတူညီချက်ရခဲ့တယ်လို့လည်းဆိုပါတယ်။အပြည့်စုံကိုတော့ VOA မြန်မာပိုင်းသတင်းတော်ကိုမိုးစောကတင်ပြပါမယ်။
ဟုတ်ကဲ့ရှမ်းပြည်နယ်တန်ရမ်းမြို့နယ်တန်လွင်မြစ်အနောက်ဘက်ကမှရှိတဲ့လွယ်စေးလွယ်လန်းတောင်ကျောပေါ်ကရှမ်းပြည်တပ်မတော် SSC မြောက်ပိုင်းရဲ့တပ်စခန်းတွေကို AB လ22ရက်နေ့နောက်ဆုံးထားဆုတ်ခွာဖို့တောင်းဆိုထားပြီးရှမ်းတပ်ဖွဲ့ဘက်ကလက်မခံရင်ဒေသတွင်းမှာတိုက်ခိုက်မှုတွေဖြစ်လာမှာနဲ့ဒီတောင်ကျောတွေဟာဝါပြည်သွေးစည်းညွညွရေးပါတီ UWSP ထိန်းချုပ်ရာနယ်မြေနဲ့နီးစပ်တာကြောင့်ပြိပခအတွင်းမှာဝါတပ်ဖွဲ့တွေပါပါဝင်လာနိုင်ကြောင်းတုံ့သက်တာတွေရှိခဲ့ပါတယ်။တပ်စခန်းတွေမပြောင်းရွှေ့ဖို့အတွက်ပြီးခဲ့တဲ့ AB လအတွင်းမှာSSA မြောက်ပိုင်းဘက်ကရမခစစ်ဌာနချုပ်ကတာဝန်ရှိသူတွေနဲ့အနည်းဆုံးနှစ်ကြိမ်ဆွေးနွေးခဲ့တယ်လို့ဒီလတရက်နေ့မှာတော့နှစ်ဖက်ကိုယ်စားလှယ်တွေလာရှိုးမြို့မှာထပ်မံဆွေးနွေးခဲ့ပါတယ်။ဒီဆွေးနွေးပွဲမှာတော့တပ်ပြောင်းရွှေ့ဖို့ကိုထပ်မံမဆွေးနွေးတော့ပဲလွယ်စည်းလွယ်လန်းဒေသကဖွံ့ဖြိုးရေးလုပ်ငန်းတွေကိုနှစ်ဖက်တက်တွေပူးတွဲသွားရောက်စစ်ဆေးဖို့ကိုပဲဗောတူခဲ့တယ်လို့ရှမ်းပြည်တိုးတက်ရေးပါတီ SSPP SSA မြောက်ပိုင်းရဲ့ဒုတိယအတွင်းရင်းမှူးဦးဆိုင်ခန်းတီကပြောပါတယ်။
ဒါကနိုးလပဘောဒီအဒီခလန်တိုင်းဒီရောဘောတို့ဒီရလခါတိုင်းမူကိုယ်တိုင်လာရောဘောနန်ဒီတသံပူအကွင်တရမခါလည်းဒီတိုင်းရလည်းဒီကိုဒီလူကိုစေဖွဲ့ဘောလူပြီးတော့ဒီဖရစစ်ကွင်းနားမှာညတို့ဖွဲ့လူရတဲ့နေရာတွေကိုညတိတဝေးလို့တဲ့လို့တဲ့နေရာတွေလက်ကြည့်တာပါပဲဒီချက်ရှိလိုက်တာတော့မမတ်မပါဘူးရ
ဒီဆွေးနွေးပွဲတွေမှာလာရှိုးအခြေဆိုင်ရမခစစ်တိုင်းမှုနဲ့ကိုစလဲတွေတက်ရောက်ခဲ့တယ်လို့ရှမ်းတပ်ဖွဲ့ဘက်ကဗိုလ်ချုပ်ဆိုင်ထုဘူမူကြီးဆိုင်တော်လေဘူမူကြီးဆိုင်လာတို့ဥဆောင်တက်ရောက်ခဲ့တယ်လို့ပြောပါတယ်။တွားရောက်စစ်ဆေးမဲ့ရက်ကိုတော့အတိအကျမတတ်မှတ်နိုင်သေးပဲဒီလဆယ်နှစ်ရည်နေ့မှာထပ်မံတွေးဆုံဖို့ရှိတယ်လို့ပြောပါတယ
်။ရချိတာတော့ဆယ်နှစ်ရည်နေ့ကချိတာရတယ်။ဆယ်နှစ်ရည်နေ့ကျတော့ကျွန်တော်ရွှေလေးရွှေနေမှာလည်းဒီအဲ့တော့တက်ကြည့်ဖို့ဆိုတော့လည်းမတိကျသေးဘူးမဆော့ပြသေးဘူးဆယ်နှစ်ရည်ဆယ်နှစ်ရည်ပြန်ချိတာရတယ်။
အစိုးရတပ်ဖက်ကပြောင်းရွှေ့ဖို့တောင်းဆိုတဲ့ရှမ်းတပ်ဖွဲ့ရဲ့လွယ်စည်းလွယ်လန်းတောင်ကျောပေါ်ကစခန်းတွေဟာမြောက်ပိုင်းရှမ်းတပ်ဖွဲ့နဲ့ UWSP ကဝါပြည်သွေးစည်းညွညွရေးပါတီအကြအဓိကကျတဲ့စစ်တွေရေးလမ်းကြောင်းပေါ်မှာတည်ရှိတာဖြစ်တယ်လို့ UWSP ထိန်းချုပ်ထားတဲ့ပန်ရမ်းမြို့ကိုလည်းစီရေးရစုမိုးထားတဲ့နေရာဖြစ်ပါတယ်။ရှမ်းပြည်တိုးတက်ရေးပါတီ SSPP SSA မြောက်ပိုင်းဟာ2022ခုနှစ်ဇန်နဝါရီလကအစိုးရနဲ့အပြစ်ခတ်ရက်စဲခဲ့တဲ့အဖွဲ့ဖြစ်ပေမဲ့NCA ကတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစေးစာချုပ်ကိုတော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအားလုံးမပါဝင်တာကြောင့်လက်မှတ်ရေးထိုးတာမရှိခဲ့ပါဘူး။2022ခုနှစ်အပြစ်ခတ်ရစေးပြီးနောက်ပိုင်းမှာလဲတပ်စခန်းပြောင်းရွှေ့ရေးနဲ့ပတ်သက်ပြီးအစိုးရတက်တဲ့ရှမ်းတပ်ဖွဲ့အကြားမှာတိုက်ပွဲတွေမကြာခဏဖြစ်ခဲ့ဘူးပါတဲ့။
တော်ရရှိများရှင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကဦးဆောင်ပြီးအစိုးရအသစ်တာဝန်ယူလာတာအခုဆိုရင်တလားပြည့်သွားပြီဖြစ်ပါတယ်။အစိုးရတာဝန်ယူခဲ့တဲ့တလားတာကာလမှာနိုင်ငံရေးအကျဉ်းသားတွေလှုပ်ပေးတာခက်စနစ်နဲ့မညီတဲ့ဥပဒေတွေကိုဖျက်သိမ်းတာတွေကအစားတကြံတွင်စီးပွားဖြင့်မန်တက်စောက်တာကိုတားမြစ်တာဆုံးအပြောင်းလဲမျိုးစုံကိုတွေ့ရပါတယ်။အစိုးရအသစ်တာဝန်ယူခဲ့တဲ့တလားတာကာလမှာဆောင်ရွက်ခဲ့သမျှတွေကတော်ရရှင်တွေသဘောကျဆုံး ဓမ္မမဟုတ်သဘောမတွေ့စုံဘာတွေများရှိပါသလဲဆိုတာကိုအင်္ဂါနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလိုတဲ့သောတာရှင်တွေအနေနဲ့ VO ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားလို့ရပါတယ်။တိုက်ရိုက်လေးလိုင်းဆွေးနွေးတဲ့အချိန်မှာ VOA ကတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်မှာဖြစ်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VO ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။တိုက်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါတယ်ရှင
်။မရဖန်အင်္ဂါမြ VO တိုက်ရိုက်လေးလိုက်အစီအစဉ်မှာသောရရှင်နေပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်။အခုတော့ဖားကန်ဘက်ကအခြေအနေကိုပြောပြခြင်းပါတယ်။မြန်မာနိုင်ငံမြောက်ပိုင်းကချင်ပြည်နယ်မှာမတော်တဆမှုတွေနဲ့ထိခိုက်သေးဆုံးနေရတဲ့ကြောက်စိမ့်တူပေါ်ရေးလုပ်ငန်းတွေကိုဥပဒေသစ်တရရေးဆွဲပြီးမှသာဖြေရှင်းနိုင်မှာဖြစ်တဲ့အကြောင်းပြည်နယ်အစိုးရတာဝန်ရှိသူတို့ကပြောဆိုလိုက်ပါတယ်။ဖားကန်ဒေသမှာကြောက်စိမ့်တူပေါ်ရေးလုပ်ငန်းတွေကိုအလွန်ကျွံလုတ်ကင်နေရဆိုပြီးဒေသကနေမကြေမနက်ကန့်ကွက်မှုတွေရှိနေပေမဲ့လည်းပြဿနာကိုချက်ချင်းဖြေရှင်းဖို့မလွယ်ဘူးလို့ကချင်ပြည်နယ်တယံဇာတနဲ့သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးကပြောဆိုခဲ့တာပါအပြည့်စုံကိုတော့ဆက်သွယ်မင်းမြန်တာတဲ့ VOA သတင်းတော့မန်းမြင့်မြင့်ခိုင်ကပြောပြပါမယ
် NLD အစိုးရတက်လက်ထက်တယံဇာတနဲ့သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးပြည်ထောင်စုဝန်ကြီးဦးအောင်ဝင်းအနေနဲ့ပထမဆုံးကချင်ပြည်နယ်ဖားကန်ဒေသကိုတွားရောက်ပြီးကြောက်စိမ့်တူဖုံမှုတွေကိုတွားရောက်စစ်ဆေးခဲ့သလိုမေလာတရနေ့ကဖားကန်ဒေသခံတွေနဲ့တွေ့ဆုံခဲ့ပါတယ်ဖားကန်ဒေသခံတွေဘက်ကတော့ညီစာဝန်တွေစနစ်တကျစွန့်ပစ်ရေးကျောက်စိမ့်အလွန်ကျွံတူးဖော်နေတဲ့ဥရုချောင်းတဝိုက်တဘာဝပဝင်ကျင်ထိန်းသိမ်းရေးကိစ္စအပါအဝင်ကျောက်စိမ့်တူးဖော်ရေးလုပ်ငန်းတွေကိုကာလရှည်ခွင့်ပြုထားတဲ့ကျောက်မြတ်ဥပဒေကိုအစိုးရတက်လက်ထက်မှပြင်ဆင်ပေးဖို့အဓိကတောင်းဆိုခဲ့ကြပါတယ်။ဝင်ကြီးဦးအောင်ဝင်းအနေနဲ့ဒေသခံတွေနဲ့တွေ့ဆုံပြီးဖားကန်ဒေသမှာမြေစာပုံတွေဗယံပတာဆွန့်ပစ်တာကျောက်စိမ့်အလွန်ကျွံတူးဖော်တာတွေနဲ့ပတ်သက်လို့လက်ရှိပြည်ထောင်စုလွှတ်တော်မှာကျောက်မြတ်ဥပဒေကိုပြန်လည်ပြင်ဆင်ပြီးနှီးဥပဒေထွက်လာမှတိတိကျကျအရေးယူဆောင်ရွက်မှာဖြစ်ကြောင်းရှင်းပြခဲ့တယ်လို့ကချင်ပြည်နယ်တယံဇာတနဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဦးအိတ်လောက်အောင်ကပြောပါတယ်
။ဆိုတော့အခုဒီ new တွေမထွက်လာမှချင်းတော့ဘာမှလုပ်လို့မရဘူးလေ။ဘာကြောင့်လဲဆိုပြီးရဲ့ဥပဒေတိုင်းသူတို့ကလုံနေပြီလေ။လုံပွက်တွေချပြီးတော့အဲ့တိုင်းပဲသူတို့လည်းအခုကျွန်တော်အစ်ချပြီးတော့လည်းရှိသေးတယ်ဘာမှမလုပ်ဘူး။တော့နိုင်ငံတော်နဲ့သူအကျိုးတူလို့မထွက်လို့မလုပ်နေဆိုတော့ကြောက်နေလဲအပ်နေလဲဆိုတော့ဒါကျွန်တော်တို့ကဘာမှလည်းတိုင်တယ်လို့မရဘူးအချင်းဖြစ်နေတယ်ကျွန်တော်တို့ကတော့လောလောဆယ်ခုနပြောတယ်မဲ့တော်တော်မှကျွန်ုပ်ဥပဒေတတူတွေဥပဒေပြင်ဆင်နေတယ်ဆိုတော့အဲ့ဒါပြီးမှပဲဒီလုံအောင်ပေါ်ဆောင်ရအပိုင်းမှာဘယ်လိုလုပ်မလဲဆိုတော့အချင်းဥပဒေနဲ့အညီလုပ်ဖို့ရှိတယ
်တဘာဝပတ်ဝန်းကျင်ထိခိုက်ပျက်စီးမှုရဲ့အကျိုးဆက်အနေနဲ့တောက်တုံးရေရှားပါလာတဲ့ကိစ္စဥရုချောင်းရှင်းလင်းရေးကိစ္စတွေကိုအလေးပေးဆောင်ရွက်သွားမှာဖြစ်တယ်လို့ဦးအိတ်လောက်အောင်ကပြောပါတယ်တယံဇာတနဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဦးအောင်ဝင်းရဲ့သုံးရက်သားကချင်ပြည်နယ်ခီးစဉ်မှာကချင်ပြည်နယ်အစိုးရအဖွဲ့ဝင်တွေကျောက်မြတ်လုပ်ငန်းရှင်တွေအပြင်ဒေသခံတွေနဲ့တွေ့ဆုံပြီးဖားကန်ဒေသကကြောက်စိမ့်တူးဖော်ရေးနေရာတွေကိုတွားရောက်ခဲ့တာဖြစ်ပါတယ်။ဒေသခံတွေကတော့တဘာဝပတ်ဝန်းကျင်ထိန်းသိမ်းမှုနဲ့သမရဦးသိန်းစိန်လက်ထက်ကပြင်ဆင်အတည်ပြုထားတဲ့ကြောက်စိမ့်တူးဖော်ရေးလုပ်ငန်းတွေကိုကာလရှည်ခွင့်ပြုထားတဲ့ကြောက်မြတ်ဥပဒေကိုအစိုးရတစ်လက်ထက်မှာပြင်ဆင်ပေးဖို့အဓိကလိုလားတယ်လို့ဖားကန်ဒေသခံတယောက်ကပြောပါတယ်။
ဒီကတော့ကျွန်တော်ဒီလကအနေနဲ့တော့နောက်ဆုံးဆက်တဲ့ဥပဒေကိုအဒီနောက်ဆက်လာတဲ့သူရက်လက်ထက်မှာအကောင်းဆုံးပေါ့ဗျာเนาะဖြစ်နိုင်ဆုံးပြန်စားတဲ့ရေးပြေးသူ့ပေါ်နိုင်ငံရအောင်ပြီးတော့လက်လုပ်လက်စားတနိုင်တဲ့ပိုင်းလေးလုပ်ပိုင်းနေရအောင်အဲ့ဒါကိုတိကျကျွန်တော်တို့ကဒီကကလူချင်းနဲ့စိတ်ပိုင်းတော့ပုံများတယ်ပေါ့ဗျာ
အရင်သမရဦးသိန်းစိန်အစိုးရလက်ထက်မှာရင်ရန်တရားတွေအလွန်ကျွံသုံးဆွဲပြီးကြောက်စိမ့်တူးဖော်နေတဲ့ကိစ္စတွေကိုအစိုးရတစ်တာဝန်ယူပြီးရပ်ပိုင်းတွင်ဖြေရှင်းပေးဖို့မဖြစ်နိုင်ဘူးလို့သူကဆက်ပြောပါတယ်
ဒီနေနဲ့ဒီလာတဲ့ရက်အတိုင်းကနဲ့သူကပြောတယ်ပေါ့နော်ဒီနေရာနဲ့သွားလာဖို့ဟိုတရံတရာဒီအစုံကလူတွေနဲ့တွေ့ဖို့ဆိုတော့စိတ်အဆင်မပြေဘူးလေကျွန်တော်တို့ဒီနေနေမှာကအရင်ဆိုရလက်ထက်ကနေကစိတ်ချမ်းသာတဲ့သူကပြောတယ်ဒီရန်လေးအစိတ်ပိုင်းနေရနောက်ဆိုရဒီရက်ပိုင်းလေးပဲရှိသေးတဲ့အတွက်သူလည်းစိတ်ချုပ်နိုင်တော့မရှိတော့ပါဘူ
းပြီးခဲ့တဲ့ဧပြီနေ့ရက်နေ့တုန်းကလည်းကျောင်းမြတ်ဥပဒေပြန်လည်ပြင်ဆင်ပေးဖို့ဖားကန်ဒေသခံတွေဆန္ဒပြခဲ့ကြပြီးဒီဥပဒေမှာအကြီးအစားကျောက်မြတ်သူဖော်ရေးလုပ်ငန်းတွေကိုလုတ်ကင်ခွင့်10နှစ်အလက်စားဆိုရင်9နှစ်ခွင့်ပြုထားတာနဲ့ပတ်သက်လို့ပြင်ဆင်ပေးဖို့ဒေသခံတွေကလိုလားနေကြတာလည်းဖြစ်ပါတယ်ရှင
်။ VOA သတင်းတော့မမမြင့်ခန်ရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်။သောရရှင်များခင်ဗျာမြန်မာနိုင်ငံမှာနာဂစ်မွန်တိုင်းတိုက်ခတ်ခဲ့လို့လူသိန်းနဲ့ချီတေဆုံးခဲ့ပြီးထောင်ပေါင်းများစွာအိုးမဲ့အိမ်မဲ့အလုတ်အကင်မဲ့ဘဝတွေဖြစ်ခဲ့ရပါတယ်။ဒါပေမဲ့ရှင်းနှစ်ကြာကာလတဲ့ရှင်းနှစ်ကြာလာတဲ့အခုလိုအချိန်ထိ ပြန်လည်ထူထောင်ရေးလုပ်ငန်းတွေကိုအစိုးရဆက်ဆက်တာဝန်ယူမှုအားနည်းနေတယ်လို့ဝေမျှမှုတွေရှိနေပါတယ်။ VOA သတင်းနောက်မအေးမာကသတင်းပေးပို့ထားပါတယ်။
လွန်ခဲ့တဲ့2008ခုနှစ်ကသဘာဝဘေးဒဏ်ဖြစ်တဲ့နာဂဲမုန်တိုင်းကိုအကြီးအကျယ်ခံစားခဲ့ရတဲ့ AR တိုင်းမှာလူတွေသိမ်းနဲ့ချီပြီးသေဆုံးခဲ့ရတာပါဒီဖြစ်ရနောက်ပိုင်းမှာမသေဆုံးပေမဲ့လည်းလောက်ကင်စားတောက်ဖို့အတွက်ကအခက်အခဲရှိသူတွေအတွက်ပြန်လည်ထူထောင်ရေးကိစ္စတွေကိုစနစ်တကျလှုပ်ဆောင်တာမျိုးတွေကိုဒီကနေ့ထိရှိမလာသေးဘူးဆိုပြီး AR တိုင်းတောင်သူလက်သမားအကျိုးဆောင်ကွန်ရက်ဥက္ကဋ္ဌဦးကြည်လွင်ကအခုလိုပြောပါတယ
်ဒီနာဂဲကစနစ်တော့ပြည့်သွားတယ်ဒါပေမဲ့လူတွေကအတိတ်ကြမရှိဘူးစီးပွားရေးတွေကဒီလူမျိုးတွေကအလုံးကတခုမှနာဂဲဖြစ်တဲ့လိုင်းရောင်တဲ့တိုင်းလုံးမှာတခုမှကောင်းတာမရှိသေးပါဘူးခင်ဗ
ျနာဂဲဖြစ်ပြီးတဲ့နောက်ကြေးရွာတချို့ကသာအင်အားတချို့စောက်လုပ်ပေးတာမျိုးတွေရှိပေမဲ့ရင်းနှီးလောက်ကင်စားတောက်ဖို့အခက်အခဲတွေကြောင့်အဲ့ဒီရွာတွေမှာရက်တီနိုင်စွမ်းတွေမရှိခဲ့ဘူးလို့လဲဆိုပါတယ်ဒါအပြင်နောက်ထပ်ကြုံရမယ့်သဘာဝဘေးဒဏ်တွေအတွက်လည်းကြိုတင်ပြင်ဆင်ထားတဲ့အဆောက်အဦတွေကအစပြိုကျပျက်စီးနေတာတွေလည်းဖြစ်နေတယ်လို့လဲဆက်ပြောပြပါတယ်
ဆိုင်ရီစက်တာဆိုပြီးတော့ဒီသဘာဝဘေးရနေကြလို့ရှိရင်တော့လည်းနေလို့ရမယ့်နေရာမျိုးတွေတော့အဲနေရောင်တွေအမှားကိုပေါ့ကွန်ကရစ်နဲ့နှစ်ထပ်အဆောက်အဦတွေထောက်ပေးပါတယ်ဒါမှမဟုတ်ဒီအဆောက်အဦတွေကအခုပြေပြကုန်ပြီတချို့တွေဆိုလို့ရှိရင်လေကားတွေကမှပြက်စရာမရှိတော့ဘူးအဲ့ဒါတွေတော့မှဘုဒ္ဓတိသေးတာသေးတာထောက်ပြီးခွန်ကြီးတွေဖွဲ့တွေကောအဲ့ဒီဒါမှဆက်ဒေတာဆိုင်ရာဝဲရသွားတဲ့လွတ်တော်ကိုယ်စားလှယ်ရောပြီးသွားတဲ့လွတ်တော်ကိုယ်စားလှယ်တွေကတော့ဘာမှလုပ်မလို့ဆိုခင်ဗျအဲ့ဒါတော့
နာဂဲမုန်တိုင်းအတွင်းမှာကလေး၃ယောက်တည်ဆုံးခဲ့ရတဲ့နမ်းမြနှင်းအေးကတော့လွန်ခဲ့တဲ့ရှင်းနှစ်ကစပြီးအခုတည်းထိတဘာဝဘေးဒဏ်ကြောင့်စိတ်ပိုင်းဆိုင်ရာခံစားမှုတွေမပြေပြောက်သေးဘူးလို့ဆိုပါတယ်
။ဟုတ်ကဲ့ကျွန်တော်တို့ကနေရတော့ဗောနော် ARD တိုင်းမော်လမြိုင်ညွန့်ညွတ်တဲ့နန်းကျောင်းရွာပေါ့နော်။အဲဒီမှာဟိုလူငါထွက်လုဆိုင်နဲ့နာကြီးကိုကြီးကြီးတ냐လုံးမိခဲ့တယ်လေ။ကလေး၃ယောက်လည်းပါသွားတယ်။ကျွန်တော်တို့ဗောနော်နာကြီးကြီးရတယ်ဗောကျွန်မအစိုးရကကျွန်တော်တို့ဗောနော်ဘာမှမထောက်ခံခဲ့ဘူး။ဘာမှအကူအညီမရခဲ့လို့ကျွန်တော်တို့ဒီလိုမျိုးဒီအရာဝီတိုင်းရနေကျမတို့ဒီမော်ဘီညွနဲ့ကိုလာပြီးတော့ဒီမှာကျမတို့ဒီဆက်မှုဆောင်မှာလာပြီးတော့ဗောနော်ဆက်မှာဘာလို့ကျမတို့လာလိုက်စားခြင်းဖြစ်တယ်ဘာမှမပြရရပါဘူးမေပြရပြီးကျန်ပြီးရပါဆန်နှစ်သားတယောက်ဆန်နှစ်သမီးတယောက်အမွားဘူးအမေကောင်သုံးမိကျော်နဲ့အဲ့ဒီမှာပါသွားပါတယ်အမွားဘူးအကြီးကောင်နောက်မှမိုးလင်းမှတင်ရကြံပြီးလို့ရခဲ့တာတ냐လုံးတော့ကြီးတဲ့ဆင်ခဲ့ရတယ်ကျေရွာကြီးကိုကိုကြီးရခြင်းကြီးရခြင်းရွာသားချင်းအတူတူပေါ့တော့အတူတူပေါ့နော်ကိုကြီးရိုင်းမင်းကြတာပေါ့အဲတချို့ကလည်းဆယ်ကနေရှင်းတယ်ဆိုပြီးတော့အခြေလေးချုပ်ရိုက်တဲ့လူကစအဲ့လိုလေးရှိခဲ့တယ်ညမကြီးမကောင်းလို့အဲ့မှာရွာကြည့်လေရေညောင်မလိုက်လို့နေဆရာနဲ့တလားကျော်လာပေါ့တော့စိတ်ကြီးထားပြီးတလားကျော်လာကျွန်မဆေးကုတ်ရတာကိုပ္ပဆံနဲ့ကိုမကိုကုတ်ရတာပေါ့ဆရာတလားကျော်တော့အိမ်ဘောကမဆင်းရပါဘူးမာရဲ့အမှုတတိလေခေါင်းကြီးလည်းမကောင်းဘူးနှလုံးနဲ့ပြင်းနေတော့ဆက်တော့ဖြစ်တယ်ပေါ့
နာဂိမုန်တိုင်းဖြစ်ခဲ့တဲ့2008ခုနှစ်အတွင်းမှာလူအသေးပြောင်းနဲ့ပတ်သက်လို့ကမ္ဘာကုလသမဂ္ဂအဖွဲ့ကထုတ်ပြန်တဲ့စီးရင်စရာအရတော့လူပေါင်း3,400,000လောက်တေဆုံးကြောက်ဆုံးခဲ့ပြီးလူပေါင်း2,400,000လောက်မုန်တိုင်းတန်တင်ခဲ့ပါတယ်။နာဂဲမုန်တိုင်း၈နှစ်ပြည့်အဖြစ်အမေရိကန်တိုင်ယုံရဲ့ထုတ်ပြန်တဲ့ကြေညာချက်ထဲမှာတော့လွန်ခဲ့သော၈နှစ်ကမြန်မာနိုင်ငံတွင်းသို့ဝင်ရောက်မှွေနှောက်ဖြစ်စည်းသွားခဲ့တဲ့နာဂဲဆိုက်ကလုန်းမုန်တိုင်းတန်ကြောင့်ဆက်ဆုံးရှုံးရသူတွေအတွေ့မိမိတို့သည်ယနေ့ခဏတာများအချိန်ပေး၍လေးစားအမှတ်ရနေပါသည်2008ခုနှစ်ဆိုက်ကလုန်းမုန်တိုင်းအတွင်းကာလ၌နိုင်ငံတကာလူသားချင်းစာနာမှုဆိုင်ရာအရေးပေါ်တုံ့ပြန်မှုများဆောင်ရွက်ရာတွင်အနာဂတ်တွင်ဆက်ရောက်နိုင်သည့်သဘာဝဘေးဒဏ်အန္တရာယ်များအတွက်ကြိုတင်ပြင်ဆင်ခြင်းနှင့်အရေးပေါ်တုံ့ပြန်မှုများဆောင်ရွက်နိုင်ရန်အတွက်ယနေ့အချိန်တွင်မိမိတို့သည်မြန်မာအစိုးရပြည်တွင်းနှင့်နိုင်ငံတကာကယ်ဆယ်ရေးအဖွဲ့အစည်းများနှင့်အတူတက်ကြွစွာလက်တွဲဆောင်ရွက်လျက်ရှိပါသည်ဆိုပြီးသတင်းထုတ်ပြန်ထားပါတယ်ရှင်
တိုင်းချီဆိုင် VOA သတင်းတော့မအေးမာရဲ့သတင်းပေးပို့ချက်ပဲဖြစ်ပါတယ်။ VOA ကထုတ်လွှင့်နေတဲ့အစီအစဉ်လေးနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တည်သချင်းတောင်းခြင်းနဲ့ဆိုရင်တော့ VOA email လိပ်စာဖြစ်တဲ့ burmese@voanews.com ကိုစာရေးသားပေးပို့နိုင်တယ်လို့ VOA ကိုစာလိုက်ကတဆင့်စာရေးသားဆက်သွယ်မယ်ဆိုရင်တော့ VOA မြန်မာပိုင်းအစီအစဉ်တဆင့်စာလိုက်တက်တာအမှတ် 855 ရန်ကုန်စာတိုက်ကြီးရန်ကုန်မြို့လိုလိပ်စာတက်ပြီးရေးသားပေးပို့နိုင်ပါတယ်။ကျွန်တော်တို့ VOA ရဲ့ Facebook စာမျက်နှာကတော့ VOA Burmese News ဆိုပြီးဖြစ်ပါတယ်ခင်ဗျာ။ VOA ကိုနားဆင်နေတဲ့အတွက်ကျေးဇူးပါ။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မြန်မာစံတော်ချိန်ည9:00ခွဲရှိပါပြီ။ FIO ရဲ့တင်းလာနေညဘက်အစီအစဉ်လေးကိုည10:00အထိလိုင်းနိုမီတာ25 kHz 11965လိုင်းနိုမီတာ32 kHz 932ညလိုင်းနိုမီတာ58 kHz 5885တို့ကနေဆက်ပြီးထုတ်လွှင့်နေတာပါ။အခုဒုတိယနိုင်ဝက်အတွင်းမှာတော့ CY ကန္နာတက်တန့်ရောင်တင်းလွှာဘလော့ဂါရီပြောသမျှနဲ့သူယုံကြည်ရာအစီအစဉ်ကိုတင်ဆက်တဲ့အခါမှာတော့
ဒီစီဝါပြက်ကတ်တွေနဲ့ဂျုံတဲ့ချိန်မှာဒီကေသေးဂျုံတမရဖြစ်တဲ့ချိန်မှာပေါ့နော်ကမ္ဘာပံမှာခြေပေါင်းတင်ဖို့လိုတဲ့ကကြတော့သူတို့နိုင်ငံသားတွေကရှိသမျ
ှသူဂျုံကြီးဟာကဏ္ဍကိုနောက်ပိုင်းမှာနားဆင်ရမှာဖြစ်ပါတယ်အခုတော့စီဝါရေးကဏ္ဍအလှည့်ရောက်လာပါပြီအစိုးရအသည့်အနေနဲ့လာမယ့်2030နှစ်ကျရင်မြန်မာနိုင်ငံတွင် FDI လို့ခေါ်တဲ့နိုင်ငံသားအနေဓာတ်ရိုက်လာရောက်ရင်းနှီးမြှုပ်နှံမှုပမာဏအမေရိကန်ဒေါ်လာဘီလီယံ140အထိရရှိအောင်လှုပ်ဆောင်သွားဖို့စီစဉ်နေပါတယ်မြန်မာနိုင်ငံတွင်နိုင်ငံသားရင်းနှီးမြှုပ်နှံမှုတွေဘာကြောင့်မအောင်မမြင်ဖြစ်နေရသလဲဆိုတာကိုအခုသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာကိုဇော်ဝင်းလှိုင်ကစူးစီးတင်ဆက်ထားပါတယ်
ပေါ်မျိုးမှုနောက်ကျတဲ့နိုင်ငံတွေမှာစီးပွားရေးကိုအချိန်တိုတိုနဲ့အလင်းမြန်တိုးတက်အောင်လှုပ်ဆောင်တဲ့နေရာမှာ FDI လို့ခေါ်တဲ့နိုင်ငံခြားကဓာတ်ရိုက်လာရောက်ရင်းနှီးမြှုပ်နှံမှုတွေဟာအရေးပါတဲ့အခက်အခဲမှာရှိနေတာပါမြန်မာနိုင်ငံဟာလည်းပေါ်မျိုးမှုနောက်ကျတဲ့နိုင်ငံတွေထဲမှာပါနေတာကြောင့်နိုင်ငံခြားဓာတ်ရိုက်ရင်းနှီးမြှုပ်နှံမှုတွေလိုအပ်နေတဲ့နိုင်ငံတစ်ခုဖြစ်ပါတယ်မြန်မာနိုင်ငံအတွင်းနိုင်ငံခြားကနေဓာတ်ရိုက်လာရောက်ရင်းနှီးမြှုပ်နှံခွင့်တွေကို1988ခုနှစ်ကစလို့ခွင့်ပြုခဲ့ပေမဲ့အခုနောက်ဆုံးတိုင်းပြည်ကိုအုပ်ချုပ်ခဲ့တဲ့သမ္မတဦးသိန်းစိန်အစိုးရလက်ထက်အထိအောင်မြင်မှုရှိတယ်လို့ဆိုနိုင်တဲ့အနေအထားကိုရောက်မလာသေးပါဘူး။ AP လာဇန်းမှာတိုင်းပြည်အုပ်ချုပ်ရေးအာဏာကိုလွှဲပြောင်းရယူခဲ့တဲ့ NLD အစိုးရလက်ထက်မှာတော့2018ခုနှစ်ကနေ2020ခုနှစ်အကြားနိုင်ငံခြားတဲ့ရင်းနှီးမြှုပ်နှံမှုနှစ်စဉ်အမေရိကန်ဒေါ်လာ6ဘီလီယံအထိရနိုင်ဖို့မျှော်လင့်ထားတယ်လို့ဆိုပါတယ်။အဲ့ဒီပမာဏဟာ2021ခုနှစ်ကနေ2030ခုနှစ်အကြာမှာတော့နှစ်စဉ်အမေရိကန်ဒေါ်လာ10ဘီလီယံအထိတိုးမြင့်သွားမယ်လို့မျှော်လင့်ထားကြတာပါ။အစိုးရကအခုလိုနိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေနှစ်စဉ်တိုးတက်မယ်လို့မျှော်လင့်ချက်ထားရှိတဲ့အဓိကအကြောင်းရင်းထဲမှာ Generalized System of Preferences GSP လို့ခေါ်တဲ့စီးပွားရေးရာအထူးအခွင့်အရေးပေးခံရတဲ့နိုင်ငံစင်းတဲ့အမေရိကန်ပြည်ထောင်စုကမြန်မာနိုင်ငံကိုပြန်ထည့်လိုက်မယ်ဆိုတဲ့ယုံကြည်ချက်ရှိထားတာကြောင့်ဖြစ်ပါတယ်။လက်ရှိမှာဥရောပသမဂ္ဂကမြန်မာနိုင်ငံကိုအဲ့ဒီ GSP စီးရင်ထည့်ထားတဲ့အတွက်ဥရောပတိုက်ကိုကွန်ပစ်စီးတွေတင်ပို့လို့တဲ့နိုင်ငံခြားကုမ္ပဏီတွေဟာ2013ခုနှစ်ကစလို့မြန်မာနိုင်ငံမှာသူတို့ရဲ့စေယုံတွေကိုလာရောက်တိစောက်ပြီးကွန်ပစ်စီးတွေတင်ပို့နေကြပြီဖြစ်ပါတယ်။မကြာတော့တဲ့အနာဂတ်ကာလမှာအမေရိကန်ပြည်ထောင်စုကမြန်မာနိုင်ငံကို GSP စီးရင်ပြန်ထည့်လိုက်မယ်ဆိုရင်အလားတူနိုင်ငံခြားကတည်းရဲ့ရင်းနှီးမြှုပ်နှံကြမယ်သူတွေလည်းအတိုင်းအတာတစ်ခုထိတိုးမြင့်ရောက်ရှိလာကြမှာဖြစ်ပါတယ်။ဒါကြောင့်လည်း2013နဲ့2014ဘဏ္ဍာနှစ်မှာမြန်မာနိုင်ငံအတွင်းနိုင်ငံခြားကဓာတ်ရိုက်လာရောက်ရင်းနှီးမြှုပ်နှံတဲ့ပမာဏအမေရိကန်ဒေါ်လာ 4.1 ဘီလီယံရှိခဲ့ရာကနေ 2014-2015 ဘဏ္ဍာနှစ်မှာဒေါ်လာ 10 ဘီလီယံအထိတိုးတက်သွားခဲ့တာပါ။1988ခုနှစ်ကစလို့နိုင်ငံခြားဓာတ်ရိုက်ရင်းနှီးမြှုပ်နှံမှုတွေမအောင်မမြင်ဖြစ်ခဲ့တဲ့အထက်မှာမြန်မာနိုင်ငံအတွင်းအကျင့်ပြတ်ချဆမှုတွေရှိနေတဲ့အတွက်ကြောင့်ဖြစ်တယ်လို့စီးပွားရေးလေ့လာသူဦးစိန်ထေးကသုံးသပ်ပါတယ်။ဒါကြောင့်လဲ NLD အစိုးရလက်ထက်မှာအဲ့ဒီကိစ္စကိုအဓိကထားကန့်တွဲဖြေရှင်းသွားလိမ့်မယ်လို့သူ့အနေနဲ့ယူဆထားကြောင်းဥစိန်ထေးကပြောပါတယ
်။ဗမာပြည်မှာကတော့ဒီမူဝါဒနဲ့ပတ်သက်လို့ရှိရင်ဥပဒေစီရင်စည်းကမ်းနဲ့ကြည့်လို့ရှိရင် on paper သိကောင်းတယ်အားလုံးကကောင်းတယ်ကြည့်လိုက်ရင်အကုန်ကောင်းတယ်တို့တော့ပြဿနာပါလဲဆိုတော့အဲ့ဒီကရှိနေတဲ့စာရေးပုံမှာရှိတဲ့ဟာကိုမတင်လုံးတဲ့ပြဿနာ။ဒါကြောင့်လဲခုန NLD ကသူတို့သဘောကျကြီးနေတယ်မှာထည့်ထားတာကတစ်တစ်အားလုံးလည်းပြီးတယ်ဗမာနိုင်ငံမှာနိုင်ငံကရင်းနှီးမြှုပ်နှံဘာကြောင့်ဖြစ်နေရလဲဆွဲဆောင်မှုကအားနည်းတဲ့ချက်နောက်တစ်ခုကကျွန်တော်အရေးစကားပြောအန္တတေပဲပေါ့ဗျာနော်အန္တတေပဲကြီးကများခဲ့တယ်ဗျ corruption ပေါ့အကျင့်ပြတ်ချဆမှုတွေများတော့ဒါကြောင့်မို့လို့ NLD ကကြီးနေတယ်ပါပါတယ်အကျင့်ပြတ်ချဆမှုကသူတို့ဦးစားပေးဒါကိုကျွန်တော်တို့ကင်းချင်းအောင်လုပ်ဖို့ပဲကျွန်တော်တို့သူတို့ချထားတယ်ဗျချထားတော့ခုနရင်းနှီးမြှုပ်နှံမှုနဲ့ပတ်သက်လေအဲ့ဒါကိုအရင်ကခံတွေ့လိမ့်မယ်လို့ကျွန်တော်ထင်တယ်အဲ့တော့သူတို့ review တော့လုပ်ရမှာဒါထုံးစံမှာဘယ်နိုင်ငံမှာဖြစ်ဖြစ်အစိုးရတည်းကပြောင်းသွားရင်တော့အရင်အစိုးရချမှတ်ထားတဲ့ငွေဓာတ်တွေကိုတော့သုံးပြန်လဲသုံးသက်ကြတာပဲဒါကျွန်တော်တို့နေနဲ့ထင်တာကတော့ NLD ကအဲ့ဒီကာလတွေရောက်နေတဲ့အခါမှာကျွန်တော်ထင်ပါတယ်ဒီလိုလူတွေကိုသူတို့ဒီလိုထင်တာမြင်တာအောင်ချပြောပါပါအာဒေါ်အောင်ဆန်းစုကြည်လည်းပဲဟိုလွန်ခဲ့တဲ့3နှစ်နဲ့ခဏပြောထားတယ်နိုင်ငံရေးရင်းနှီးမြှုပ်နှံမှုတွေကိုအားပေးမယ်သို့တော့ ethical investment เนาะဘာလဲဆိုတော့ကျင့်ဝတ်နဲ့ညီတဲ့ရင်းနှီးမြှုပ်လက်ခံပါအခုကအားလုံးလည်းသိတယ်เนาะဘာလဲဆိုရင်ဒီနှစ်20ကျော်လောက်နိုင်ငံရေးရင်းနှီးမြှုပ်1989ကစလာတဲ့ခဏကထုတ်လုပ်တဲ့ကဏ္ဍတွေမှာခုနကကျွန်တော်တင်ပြလို့ကျွန်တော်တို့သဘာဝတန်ဆာထုတ်တဲ့ခဏတိုင်းပြည်အကျိုးရှိဘူးအချိန်ကုန်မယ်နောက်တစ်ခုကလည်းဆိုလာတဲ့နိုင်ငံကြီးကြည့်ပြန်ရင်လည်းပဲကိုနားကနိုင်ငံကြီးကကိုထဲမှာလာပြီးတော့ဒီကျွန်တော်တဲ့တဲ့ပြောရင်တော့အလုတ်ကန်နဲ့အများကြီးခဏပြေးတာမဟုတ်ဘူးမိပညာလည်းမကြောက်ဘူးစာအုပ်ထဲမှာတော့မိပညာနဲ့ပတ်သက်လို့ရအောင်ယူမယ်ပြောတာပေါ့ဗျာဒါပေမဲ့တကယ်တမ်းမကြောက်ဘူးဘာကြောင့်လဲဆိုတော့
တကယ်တော့ခုနကတင်ပြခဲ့တဲ့အနာဒီပဲတွေများတယ်ကျိုးနီဖြစ်တွေရှိတယ်အချင်းနဲ့ခြားစားမှုတွေကကြီးစိုးတဲ့ခါကျတော့တကယ်တို့တက်တဲ့နိုင်ငံများကသူတို့ကလာမလာနီးပညာဆိုကြာမှာဘူးဗျ။နော်လေယာဉ်ကဏ္ဍပဲလာလား။အခုကထုံးမှုကဏ္ဍဖြစ်တဲ့ဆောင်းမှုကဏ္ဍတွေပဲဖြစ်ဖြစ်နီးပညာကြောင်လာမဲ့ဟာတွေမရှိတော့အခု energy ကကျွန်တော်ထင်တယ်။ review လုပ်ပြီးသွားလို့ရှိရင်သူတို့ကအဲ့ဒီအပိုင်းတွေမှာဦးစားပေးပါလိမ့်မယ်ဆိုကျွန်တော်တို့ကနားလည်ထားပါတယ်ခင်ဗျ
။ဒါပြင် energy အစိုးရလက်ထက်မှာအရင်အစိုးရအဆက်ဆက်ကလှုပ်ဆောင်ခဲ့တဲ့ပုံစံနဲ့မတူတဲ့ယင်းနှိမ့်ညံ့မှုပုံစံကိုပြောင်းလဲလှုပ်ဆောင်လိမ့်မယ်လို့လည်းဦးစင်ထေးကသုံးသပ်ပါတယ်။
နိုင်ငံရေးယင်းနှိမ့်ညံ့မှုနဲ့ပတ်သက်လို့ရှိရင်ကျွန်တော်တို့နားလည်သလောက်ကအရင်ဆက်ဆက်ကနိုင်ငံရေးယင်းနှိမ့်ညံ့မှုမှာအစိုးရတွေရဲ့မူဝါဒကဘာလဲဆိုတော့ဘာဝတရားစတာထုတ်ယူတဲ့ဘက်မှာသူကဦးစားပေးအများကြီးလုပ်ခဲ့တယ်ခင်ဗျာအလုံးလည်းပဲကင်းကနားရဲ့ကျွန်တော်တို့ချင်းလုံးပြောခဲ့တဲ့ဒီအထူးကျင်းတော့ဟောပေါ့လေကျွန်တော်တို့စောစောပိုင်းကတော့ယင်းနှိမ့်တဲ့ဘာဝကံွေထုတ်ယူတဲ့ပိုင်းမှာယင်းနှိမ့်ညံ့မှုရဲ့သုံးပုံတုံးကျော်ကျော်လောက်ကိုသူတို့ကဒီမူဝါဒနဲ့တွားထားတယ်အဲနောက်ပိုင်းကျွန်တော်တို့နားအဖပြီးတဲ့ခေတ်ရောက်တဲ့ခါကျတော့ဒီ CS ခဏပေါ့ဗျာကျေးဇူးထုတ်ယူနေပတ်သက်လို့ဒါတွေကသူတို့ဦးစားပေးသွားကြတော့အဲ့ဒီကဏ္ဍတွေမှာယင်းနှိမ့်ညံ့မှုမူဝါဒကိုကိုးခဲ့တယ်အခုတော့ကျွန်တော်စောစောကသူတို့ရဲ့ energy ရဲ့ကျွန်တော်တို့ရုပ်ောက်ပွဲကြီးညာစာတန်းရဲ့မူဝါဒအရာကြည့်မယ်ဆိုရင်သူတို့ရဲ့မူဝါဒတွေဟာဘာလို့လဲဆိုလို့ရှိရင် layer site ပြောရင်မှာယင်းနှိမ့်ညံ့မှုအရင် 2.1% တောင်နေပါတယ်ဗျာအဲ့ဒါတွေကိုသူတို့တက်အောင်သူတို့မူဝါဒဆွဲဆောင်မှုတွေလုပ်လိမ့်မယ်နောက်ပညာရေးကျန်းမာရေးအခြေခံဆောက်အုံလုပ်မယ်လို့ဒီလိုကျွန်တော်တို့ကြံပြနားလည်ထားပါတယ်ခင်ဗျာ
အနေဒီအစိုးရအနေနဲ့အနာဂတ်မှာရင်ဆိုင်ရနိုင်တဲ့စင်ခုံမှုတွေနဲ့ပတ်သက်လို့လည်းဥစင်သေးကအခုလိုပြောပြပါဗျ။
အများကြီး correction ကတနိုင်ငံလုံးတိုင်းတာများတော့ဒီပြဿနာကိုရှင်းတဲ့ခါမှာဒါတော်တော့ဥစားပေးနေတဲ့ quick govern government ပေါ့ဗျာ။ဟုတ်လား clean government ပေါ့ဗျာ။ဒီနေရာတွေကအဲ့တော့တန်ရှင်းတဲ့အစိုးရဖြစ်ဖို့ဆိုဒီကောင်တော့ခိုင်တယ်မယ်။သို့တော့ဒါအမြင့်တွေလာတဲ့အခါကျတော့ချက်ချင်းလင်ငင်းကြီးထက်ပညာပေးတဲ့ကာလမျိုးလေးထားမယ်လို့သူတို့ဆိုပါတယ်။ဒါကြောင့်ကျွန်တော်တို့ပြောချင်တာကစင်ခုံမှုတွေနဲ့ပြောရင်တော့အများကြီးပါနော်အများကြီးပါတိတိသားဟာဒီပြောမှဆိုလို့ပြီးနေမှာမဟုတ်တော့အဲ့ဒီအကျိုးသက်ကြောင့်ရှိနေတဲ့စင်ကုန်မှုတွေကိုတော့လက်ရှိအစိုးရရင်ဆိုင်ရမှာဖြစ်တော့ရက်တရာအတွင်းမှာကျွန်တော်တို့ကကောင်းတဲ့ခြေထွက်ဖို့ဆိုတော့အတော်ခက်ပါလိမ့်မယ်ဒါကျွန်တော်တို့အပြင်မှာအမြင်ပါခင်ဗျဘာကြောင့်လဲဆိုတော့ဥပမာလေးတစ်ခုပေးရသည်ကျွန်တော်တို့ဒီမှာလာအမေရိကန်နိုင်ငံတို့လိုခွန်ယူတဲ့နိုင်ငံတွေကတော့သူကအစိုးရပြောင်းနေတယ်သူ့မူဝါဒကသိပြီးတော့မဟုတ်ဘူးမူဝါဒကြီးလုံးဝပြောင်းသွားပြီးတောင်မှရှိနေတဲ့အခြေအနေက quick condition အရင်စကားပြောလို့ရှိရင်ကားစင်းလို့ပေါ့ဗျာဒီကားမော်တော်ကားကသူက running condition မှာရှိနေတယ်ဗျာတိုင်းကြီးရမော်တော်ကားဆိုတိုင်းကြီးမော်တော်ကားဆိုသူက driver seat မှာ driver ပြောင်းသွားတာကားမောင်းမဆိုသူလိုချင်တဲ့ဥတေရသူကအရင်မြောက်သွားမယ်သူတောင်းသွားချင်တဲ့ကားတောင်းသွားမောင်းလို့ရတယ်ဗျာကျွန်တော်နိုင်ငံမှာပြဿနာမော်တော်ကားကြီးကဖွစ်ချက်ဖွစ်ချက်ကဖြစ်နေတယ်ဘင်းကြီးလည်းမကောင်းဘူးဒီခါလေးထိုးရချင်လို့ရှိတဲ့ခါကျဘလောက်ပဲ driver ကြီးကကိုလိုချင်တဲ့လမ်းကိုမောင်းမောင်းအဲ့ဒီကားကြီးကမရွေးရင်ပြဿနာပဲအဲ့ဒါစင်ကုန်မှုတွေလေအဲ့ဒါကိုတိုင်ဆိုဖို့ရှိတဲ့ခါကျတော့ challenge တွေတော့အများကြီးပြောမယ်ဆိုရင်ပြီးနိုင်မှာတော့မဟုတ်တော့အဲ့ဒီ challenge ကိုကျွန်တော်ကားဥပမာလေးပြောခြင်းတဲ့ခါမှာစင်ကုန်မှုတွေကိုရင်ဆိုင်ရမယ်အချိန်နဲ့ပြေးဖို့ဆိုတာကဒီမြန်စင်းလိုပဲတိတ်ကိုရဖို့တော့လိုပါလေဦးမယ်တို့တော့ပြေးတော့ပြေးပါပဲအခုပဲစပြေးပြီဥပဒေစီမင်းနေချုပ်တဲ့နိုင်ငံစပြီပေါ့လေဆိုတော့စလုတဲ့ခါမှာတော့ကျွန်တော်တို့ကဒါကိုကောင်းတဲ့ဘက်ကိုတော့သွားမယ်တို့တော့ရှင်အပြင်တင်မှုတော့အနည်းငယ်လေးတော့ခက်မယ်လို့ကျွန်တော်အနေနဲ့ဘေးရမြင်တာကိုကျွန်တော်တင်ပြခြင်းဖြစ်ပါတယ
်။အနေဒီအစိုးရအနေနဲ့ prudent budget မြင်သားချင်းရှိတဲ့ budget ရေးဆွဲဆောင်ရွက်ခြင်းချစ်လက်ပြီးအင်အားရှိတဲ့အစိုးရအစ်စ်ကိုဖွဲ့စည်းခြင်းလေယာဉ်ကဏ္ဍတိုးတက်အောင်ဆောင်ရွက်ခြင်းငွေကြေးတည်ငြိမ်အောင်ဆောင်ရွက်ခြင်းအခြေခံအစားအသောက်တွေဖွံ့ဖြိုးအောင်ဆောင်ရွက်ခြင်းတဘာဝပတ်ဝန်းကျင်နဲ့လက်ရောညှိထွေရှိအောင်ဆောင်ရွက်ခြင်းစတဲ့စီးပွားရေးမန္တန်6ခုအပေါ်အခြေခံလှုပ်ဆောင်သွားမှာဖြစ်ကြောင်းအနေဒီစီးပွားရေးကော်မရှင်NLD စီးပွားရေးကော်မတီကအစောပိုင်းမှာပြောကြားထားပြီးဖြစ်ပါလေခင်ဗျာ
ကိုဇော်ဝင်းလိုင်းတင်ဆက်သွားတဲ့စီးပွားရေးကဏ္ဍပဲဖြစ်ပါလေခင်ဗျာအခုတော့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ရပါမယ်မဆုမြတ်မွန်ကတင်ဆက်ထားတာပါ
အခမဲ့တုံးလို့ရတဲ့ messaging app တွေလည်းလေလုံခြုံရေးကိုတော်တော်လေးတိုးလုပ်နေကြတာအခုဆိုလို့ရှိရင် Viber ရာမှဒီ end to end encryption လုပ်လိုက်ပြီ
WhatsApp ကလည်းအဲ့ဒီလိုမျိုးလုံခြုံရေးပိုင်းမြှင့်လိုက်တာသတင်းပတ်ပဲရှိသေးတာဗျအခုလည်းပဲ Viber ကတယောက်ချင်းစီကိုပို့တဲ့ text message ရောဓာတ်ပုံ message ရောဖုန်းဆက်တာရော video call ခေါ်တာရောအားလုံးအတွက်ကြားကနေပြီးတော့ဘလို့မှကိုခိုးဝင်ကြည့်နားထောင်လို့မရအောင်လို့လုံခြုံရေးကိုမြှင့်လိုက်တာဗျ
အခုခေတ်မှာဒီ messaging app တွေဘလောက်တောင်မှအပြိုင်ဆိုင်ဖြစ်နေကြသလဲဆိုတာလက်တွေ့ဥပမာပေါ့messaging app ကိုတုံးနေကြတဲ့သူတွေကလည်းသူတို့ပို့တဲ့ message တွေပြောနေတဲ့စကားတွေကိုမသိစေချင်တဲ့သူတွေမသိအောင်မကြားအောင်လို့တော်တော်လေးအလေးထားလာကြတာလည်းပါတယ်။နောက်ပြီးတော့ဒီဝန်ဆောင်မှုပေးတဲ့ company တွေကလည်းတခြား company ထက်ကိုတာပါတယ်ဆိုတာကိုအပြိုင်လုပ်ပြကြရတာပေါ့ရှင
့် WhatsApp လိုပဲ Viber ကလည်းသူတို့ company ကိုယ်တိုင်ကကြားကနေဝင်ပြီးတော့ထောက်လန်းလို့မရအောင်ကို ဒီပို့သမျှ message တွေပြောသမျှစကားတွေကိုလုံညောင်းလုတ်လိုက်တာပါဒီဘက်ကပို့လိုက်တာကိုတစ်ဖက်ကကိုယူရပို့လိုက်တဲ့သူကြတော့မှဖွင့်လို့ရမယ်ကြားနိုင်မှာပါနောက်ကြားကနေပြီးတော့ဘလို့မှကိုဖောက်ပြီးတော့ခိုးနှားထောင်လို့ကြည့်လို့ရမှာမဟုတ်ပါဘူး
Fiber ရဲ့ဒီ end-to-end encryption နည်းပညာကဘယ်လိုလုပ်တယ်လဲဆိုတော့ကျွန်တော်ကကိုသားညုံဦးစီကိုဒီ text message ပို့ရင်ပဲဖြစ်ဖြစ်ဓာတ်ပုံ video message တွေပို့ရင်ပဲဖြစ်ဖြစ်အတန်ကြာရုံဖုန်းဆက်ရင်ပဲဖြစ်ဖြစ်နောက်ဒီရုပ်ပါမြင်ရတဲ့ video call ခေါ်ရင်ပဲဖြစ်ဖြစ်လုပ်တယ်ဆိုပါတော့အဲ့ဒါဆိုလို့ရှိရင်ဒီကျွန်တော်ရဲ့လက်ကင်ဖုန်းထဲက Viber ကကိုသားညုံဦးဖုန်းထဲက Viber C ကိုဒီဆက်သွယ်ဖို့လုံခြုံရေး code ကိုဖန်တီးလိုက်ပါတယ်အဲ့ကြောင့်မို့လို့ဒီကိုသားညုံဦးဖုန်းအတွက်ပဲလုတ်ထားတဲ့ကုတ်ချီတော့မှကျွန်တော်ပို့လိုက်တာတွေကိုဖွင့်လို့ရမှာပါတကယ်လို့ကိုသားညုံဦးရဲ့ဖုန်းအစ်စ်ပြောင်းကင်နေဆိုရင်တော့မှအဲ့ဒါကိုသားညုံဦးအစ်စ် home host ဆိုတာကို Viber ကသိအောင်ပြန်လုပ်ဖို့လိုပါတယ်ဒီအပြန်အလှန်ဆက်သွယ်တဲ့နေရာမှာနှစ်ယောက်တည်းဒါမှမဟုတ်လို့ရှိရင်အယောက်နှစ်ယောက်လောက်အထိပါနိုင်တဲ့ဒီအုပ်စုဖွဲ့ group chat လုတ်တာအထိကိုပါအခုပြောတဲ့လုံခြုံရေးစနစ်တစ်ကို Viber ကထည့်လိုက်တာပါ
ဧပြီလ19ရက်နေ့ကစပြီးတော့နောက်သတင်းနှစ်ပတ်ကြာတဲ့အထိနိုင်ငံတွေတစ်ခုပြီးတစ်ခုက Viber သုံးနေတဲ့သူတွေအတွက်လုံခြုံရေးမြင့်ထားတဲ့ Viber app အသစ်ကို upgrade လုပ်နိုင်အောင်လုပ်နေပြီလို့ Viber ကုမ္ပဏီရဲ့ blog မှာကြေညာထားပါတယ်။ Viber latest version ရှိပြီဆိုလို့ရှင်ကိုဆက်သွယ်သမျှဘလောက်လုံခြုံမှုရှိတယ်မရှိဘူးဆိုတာကိုအယောင်ငွေတွေနဲ့မြင်ရလိမ့်မယ်တဲ့မဆူမြတ်မွေး
တကယ်လို့ဒီသုံးနေကြအတိုင်းပေါ့နော်ဘာမှထူးထူးခြားခြားမတွေ့ရသေးဘူးဆိုရင်တော့ကိုယ့်ရဲ့ Viber က latest version မဖြစ်သေးတာဖြစ်နိုင်တယ်လို့ကို message ပို့တဲ့သူရဲ့ Viber က latest မဖြစ်သေးတာဖြစ်ပါလိမ့်မယ်။မဟုတ်လို့ရှိရင်တော့စာရိုက်လိုက်ပြီးဖုန်းခေါ်လိုက်ပြီးဆိုတာနဲ့ဒီမိခိုးရောင်တော့ကလောက်ပုံလေးပေါ်လာပါလိမ့်မယ်။တဘောကတော့ကိုပို့တဲ့ data တွေကလုံခြုံနေဆိုတဲ့သဘောကိုပြတာပါ
။ကိုရဲ့ connect စီးနေမှာရှိတဲ့သူတွေကကိုပုံမှန်ဖုန်းဆက် message ပို့နေကြသူတွေစီကိုစိတ်ချရပါတယ်ဆိုတဲ့ trusted စီးနေကိုတွန်းထားလို့လည်းရပါတယ်။ဒီလိုမျိုးစီးနေတွန်းထားတဲ့သူတွေကြားဆက်သွယ်တယ်ဆိုရင်တော့အစိမ်းရောင်တော့ကလောက်ပုံလေးပြလိမ့်မယ်ဗျ။
အဲ့ဒါတွေကတော့ဒီလုံခြုံတဲ့သင်္ကေတတွေပါတကယ်လို့ပြဿနာတစ်ခုခုရှိပြီဆိုရင်တော့ဒီအနီရောင်တော့ကလောက်ပုံပေါ်လာပါလိမ့်မယ်ဖြစ်နိုင်တာကတော့ဒီဆော့ဆော့ကပြောသလိုပဲကိုဆက်တွေ့တဲ့သူဘက်ကဖုန်းပြောင်းကင်တာမျိုးကြောင့်ဖြစ်နိုင်တယ်ဒါမှမဟုတ်လို့ရှိရင်လေဒီဂျားကနေပြီးတော့တယောက်ယောက်ကဂျားဖောက်ခိုးဝင်ဖို့ကြိုးစားတာလည်းဖြစ်နိုင်ပါတယ်တေချာတာကတော့ဒီတစ်ဖက်ကဖုန်းရဲ့လုံခြုံရေးကုတ်ကိုကိုယ့်ရဲ့ Viber ကအတီးမပြုတ်နိုင်ဘူးဆိုတဲ့သဘောပါအဲ့ဒီခါမျိုးဆိုရင်တော့တစ်ဖက်ဖုန်းကဒီကိုဆက်တွေ့ခြင်းနဲ့ဖုန်းတေးကြပါတယ်ဆိုတာကိုပြန်ပြီးတော့အတီးပြုတ်ပေးဖို့လိုပါတယ်
screen ပေါ်မှာပေါ်လာသမျှတော့ကလောက်ပုံလေးတွေကိုနှိပ်ကြည့်ရင်လည်းဘာအိပဲရှိလဲဆိုတာကိုသိရမယ်ဗျဒီလုံခြုံစနစ်ကနောက်ဆုံး Viber version ထည့်ထားတဲ့ဖုန်းချင်းချင်းမှာပဲအကျုံးဝင်မယ်ဆိုတာတော့သတိချက်ဆေးခြင်းပါတယ်အထူးသဖြင့်တော့ဒီ group chat လောက်ကြတဲ့အခါမှာကိုယ့်အစုထဲမှာပါနေတဲ့သူတယောက်ယောက်ရဲ့ Viber ကနောက်ဆုံးပေါ် update ဖြစ်မနေဘူးဆိုရင်တော့အခုပြောခဲ့တဲ့နောက်ဆုံးအဆင့်ပြင့်လိုက်တဲ့လုံခြုံရေးတွေကိုရမှာမဟုတ်ပါဘူးအဲ့လိုပြောလို့မလုံခြုံဘူးလည်းမဟုတ်ပါဘူးလုံခြုံပါသေးတယ်နောက်ဆုံးအဆင့်မြင့်လိုက်တဲ့လုံခြုံရေးစနစ်ကိုပဲမရမှာပ
ါ Fiber ကိုဒီမြန်မာနိုင်ငံအပါအဝင်ဒီကမ္ဘာလုံးမှာတုံးနေကြတဲ့သူပေါင်းကတန်း900ကျော်ရဲ့ရှင်အခုနောက်ဆုံးတိုးမြင့်လိုက်တဲ့လုံခြုံရေးစနစ်တစ်ကို Fiber ကဒေတာတစ်ခုပြီးတစ်ခုမှ upgrade လုပ်ပေးနေတော့ကိုယ့်အလက်မရောက်သေးဘူးဆိုရင်လည်းတပတ်နှစ်ပတ်လောက်စောင့်ကြည့်ဖို့တော့လိုမှာပါ
တိုးလိုက်တဲ့လုံခြုံရေးစနစ်မှာနောက်ထပ်ပါလာတဲ့ feature အသစ်လည်းရှိသေးတယ်ဗျချက်တင်လှုပ်ထားတာတွေကိုသူများမမြင်အောင်ဖွက်ထားလို့ရတဲ့ feature ဗျနံပါတ်၄လုံးပါတဲ့ပင်နံပါတ်၃ပြီးတော့ကိုဖွက်ထားခြင်းတဲ့ချက်တင်တွေကို hidden chats ဆိုတာရွေးပြီးတော့ဖွက်ထားလိုက်လို့ရမယ်မဆင်မြန်မို့ရဲ့
တခုကောင်းတာကကိုဖုန်းကိုတခြားသူတွေကိုပေးသုံးတာတို့ကွန်ပျူတာကိုတခြားသူတွေနဲ့မျှပြီးတော့သုံးနေရတာမျိုးဆိုရင်တော့ကိုမမြင်စေခြင်းတဲ့ချက်တင်တွေကိုဖွက်ထားလို့ရသွားတာပေါ့ကိုသားညုံရဲ့
အခုလိုမျိုးဒီ Viber သုံးနေကြတဲ့သူတွေလုံခြုံရေးပိုင်းတွေအတွက်ကိုစိုးရင်စရာမလိုဘဲနဲ့စိတ်ချလက်ချသုံးနိုင်ကြအောင် Viber ကနေပြီးတော့လုံခြုံရေးစနစ်တိုးမြင့်ဖို့ကြိုးစားနေကြတာကြာပြီဗျအခုလိုမျိုးလုံလိုက်နိုင်တဲ့အတွက်ဂုဏ်ယူတယ်လို့Viber ရဲ့လုပ်ငန်းလေပတ်မှုဆိုင်ရာကြီးကဲက blog post မှာရေးသားထားသေးရဲ့ဗ
ျအခုလိုမျိုး messaging app တွေကဒီလုံခြုံရေးဘိုင်းကိုအသားပေးလာကြတာကသူတို့ဝန်ဆောင်မှုကိုအားထားနေကြတဲ့သူတွေအတွက်ကိုကျင့်ဝတ်ပိုင်းအရာတွေမဟုတ်ဘူးသူတို့ရဲ့ဝန်ဆောင်မှုတွေကိုလူတွေပို့ပြီးတော့သုံးလာကြအောင်ဖြစ်တယ်လို့ Forbes magazine ရဲ့စာမားကသုံးသပ်ပါတယ် TechCrunch ဆိုတဲ့နည်းပညာမီဒီယာလုပ်ငန်းကြီးကတော့များပြားလာတဲ့ application တွေကြားထဲကပုံမှန်အသုံးများတဲ့ app တွေထဲမှာသူတို့ရဲ့ messaging app တွေကိုတစ်ခုအပါအဝင်ဖြစ်အောင်ကြိုးစားတဲ့ဆောင်ရွက်မှုလို့သုံးသပ်တယ်ကိုသားညုံရဲ့
သုံးနေကြတဲ့သူတန်းထောင်ချီနေတဲ့ဒီ Facebook ပိုင်နဲ့ WhatsApp တို့ Apple ရဲ့ iMessage တို့လိုမျိုးကုမ္ပဏီကြီးတွေကနေပြီးတော့ Viber လိုသူတို့လောက်မကြီးကျယ်တဲ့ကုမ္ပဏီမျိုးအထိသူတို့ရဲ့ message ပို့နိုင်တဲ့ application တွေကိုသူထက်ငါအပြိုင်ပို့ပြီးတော့လုံခြုံအောင်လုပ်နေကြတာကြည့်လို့ရှိရင်သူတို့ရဲ့သုံးသပ်ချက်ကမမှားဘူးလို့ပြောရမယ်မဆွေမမွေ
တချိန်တည်းမှာပဲဒီသုံးဆွဲတဲ့သူတန်း900လောက်ရှိနေတဲ့ Facebook ရဲ့ Messenger ကတော့အခုချိန်ထိကိုဒီ end-to-end encryption စနစ်မဟုတ်သေးပဲနဲ့ပို့သူရဲ့ဆက်ကနေပြီးတော့ Facebook server အထိပဲလုံခြုံအောင်လုပ်ထားသေးတဲ့အတွက်ကိုတော့သူတို့အနေနဲ့လုံခြုံရေးကိုအမိလိုက်သင့်ပြီလို့ထောက်ပြမှုတွေလည်းရှိနေပါတယ်ရှင်
ဖန်ဆူမြတ်မွန်ရဲ့ဘလော့ဂါရီပြောသမျှအစီအစဉ်ထုတ်လွှင့်ပြီးအခုတခါတော့တက်တန့်ရောင်သတင်းလွှာကိုနားဆင်ရပါမယ်။မအေးတနာကျော်ကအစီအစဉ်တင်ဆက်တာဖြစ်ပါတယ်။
မင်္ဂလာပါရှင်အားလုံးစိတ်နဲ့ပျော်ရွှင်ပေါ်ပါကြပါစေဒီရက်တက်တက်အောင်သတင်းလာမှာတော့တိုင်းမဲဂဇင်းကြီးကအရွေးချယ်တဲ့ကမ္ဘာပေါ်ကဩဇာအကြီးဆုံးလူတရားစင်ပြီးတော့နာမည်ကြီးအဆိုတော့ Beyonce ရဲ့လူပြောများနေတဲ့ Lemonade Day တက်ပြားဒီလိုမျိုးကမ္ဘာတစ်လောကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာအတိုင်းဝိုင်းကသတင်းတူတူထွာတာတွေကိုပြောပြပေးသွားပါမယ်နာမည်ကျော်တိုင်းမဲဂဇင်းကြီးကကမ္ဘာပေါ်ကဩဇာအကြီးဆုံးလူတရားရွေးချယ်သတ်မှတ်တဲ့နှစ်ပတ်လည်အခမ်းအနားကိုတော့ဧပြီလ26ရက်နေ့ကအမေရိကန်ပြည်ထောင်စုညူးယောက်မြို့မှာကျင်းပခဲ့ပါတယ်။ဒီနေ့ဩဇာရှိတဲ့လူတရားဆင်းမှာမြန်မာနိုင်ငံကဒေါက်အောင်ဆန်းစုကြည်ကိုတန်း90ကျော်မြန်မာလူထုအတွက်သာမကကမ္ဘာတစ်ဝန်းကတန်ပေါင်းများစွာသောလူတွေအတွက်တရားမျှတမှုရဲ့မျော်လင့်ချက်မီးရှို့တဲ့ကြောင့်ဆိုပြီးတော့အမေရိကန်သမ္မတဘရက်အိုဘားမားကအချီးကျူးပြီးအဆိုပြုသွားတာပါ။ဧပြီလ27ရက်နေ့ရက်စွဲနဲ့ A Beacon of Hope မျော်လင့်ချက်မီးရှို့တဲ့ကြောင့်ဆိုတဲ့ခေါင်းစဉ်နဲ့ Time Magazine အင်တာနက်စာမျက်နှာမှာဒေါအောင်ဆန်းစုကြည်အကြောင်းသမ္မတအိုဘားမားရဲ့ရေးသားချက်ပါရှိခဲ့ပါတယ်။ကမ္ဘာဩဇာအရှိဆုံးနာမည်တွေထဲမှာနိုင်ငံခေါင်းဆောင်တွေ၊ဒေသရင်းလူအဖွဲ့အစည်းတွေ၊လှုပ်ရှားဆောင်ရွက်နေသူတွေ၊သိပ္ပံပညာရှင်တွေ၊နိုင်ငံရေးသမားတွေ၊အနုပညာရှင်တွေနဲ့စူးစီးပွားရေးလုပ်ငန်းရှင်တွေပါဝင်ပါတယ်။ဒီနေ့အခမ်းအနားမှာတော့နိုင်ငံတကာအမှုပညာရှင်တွေနဲ့အတူအမေရိကန်သမ္မတရွေးကောက်ပွဲတွေမှာ Republican Party သမ္မတလောင်းရွေးချယ်ပွဲတွေမှာရှေ့ဆုံးကပြင်းနေတဲ့ Donald Trump နဲ့တက်ရောက်တာဖြစ်ပါတယ်။သူ့ကိုအခုလိုမျိုးဩဇာကြီးတဲ့လူတရားဆင်းမှာထည့်သွင်းခဲ့တဲ့အတွက်ဒီလိုလာရောက်ရတာအကြီးအကျယ်ဝမ်းမြောက်ဝမ်းသာဖြစ်ရပါတယ်ဆိုပြီးတော့ Donald Trump ကပြောသွားပါတယ်။ New York မြို့ကကျင်းပတဲ့ Time Magazine ကြီးရဲ့အခမ်းအနားမှာနာမည်ကျော်အမှုပညာရှင်တွေတက်ရောက်ပြီးတော့ဟဲ့အမှုပညာရှင်တွေထဲမှာတော့ Lewis Hamilton Kathleen Jenner နဲ့ Melissa McCartney တို့အခမ်းအနားမှာကျေးဇူးတင်စကားအတတီပြောကြားသွားကြပါလိမ့်ရှင်။နာမည်ကြီးဆိုတော့ Beyonce ရဲ့ Lemonade ဆိုတဲ့တေးတက်ပြား April 23ရက်နေ့က HBO ရုပ်သံလိုင်းကနေတနာရီအထူးအစီအစဉ်ဖြစ်နေထုတ်လွှင့်ပြီးတော့ထွက်လာခဲ့ပါတယ်။ဒီသချင်းငွေမထွက်ခင်မှာအစ်စ်ထွက်လာမဲ့ album အတွက်အဆိုတော့ Beyonce အနေနဲ့Come on ဖြစ်တဲ့ rap အဆိုတော့ JZ တို့အိမ်တော်ရေးအစီအမပြေဖြစ်တဲ့အကြောင်းတွေတချင်းစာသားတွေမှာပါလာနိုင်တယ်ဆိုပြီးတော့ပြည်သက်တချို့လူမှုကွန်ရက်မှာကြိုတင်ပြီးပြောဆိုညှင်းခုန်နေကြတာပါသူအချင်းချင်းအခါခါလိန်ညာခံခဲ့ရပါတယ်ဆိုတဲ့တချင်းစာသားတွေပါတဲ့တချင်းအဆုံးမှာတော့အဆုံးမှာတင်းမြက်အောင်ညှိနှိုင်းမယ်အိမ်တော်ရေးကိုမပြိုကွဲအောင်ထိမ့်သိမ့်မှုဆုံးဖြတ်ထားတယ်ဆိုပြီးတော့ Beyonce ကတီးဆိုသွားခဲ့ပါတယ်ဒါဟာ Come on ဖြစ်တဲ့ JZ နဲ့ဆက်ပေါင်းမှုဆုံးဖြတ်ထားတာကိုပြတယ်ဆိုပြီးတော့ပြည်သက်တွေကတွတ်ထားပါတယ်သူရဲ့တခြင်းနဲ့မှာသူရဲ့ချစ်သူနဲ့ဆွဆွဲထားတဲ့အမျိုးသမီးကိုတော့စပင်းသားကောင်းလာတဲ့ဘက်ကီဆိုတဲ့အမျိုးသမီးဆိုပြီးတော့ဆွဆွဲထားတဲ့အတွက်ဘက်ကီဆိုတာဘယ်သူလဲဘဲကလည်းထင်ချင်းနဲ့ပြောဆိုချက်တွေပြန်ပြီးတော့ရှင်းလင်းချက်တွေနဲ့ Twitter နဲ့ Instagram လူမှုကွန်ရက်တွေမှာညံ့နေခဲ့ပါတယ်။အခုထွက်လာတဲ့ Lemonade ဆိုတဲ့တေးတပြအသစ်အတွက်ကြော်ညာအနေနဲ့ပြည်သက်ကြမှာဒီသတင်းပတ်စောစောပိုင်းတခြင်းဆိုတော့ကတော့ Beyonce ကအတိတ်နဲ့ပြစ်ဆုံးပန်ကြောင့်ဒီမှာအားလုံးစုံစည်းကြတယ်။ဘာဖုံးကွယ်နေမှာလဲ။ကျမကိုမမြင်ကြဘူးလား။ရှင်တို့အားလုံးဟာကျမဘဝရဲ့အချစ်တွေပါလို့ပြည်သက်ကိုအော်ပြီးတော့ပြောသွားခဲ့ပါတယ်။ဒီတေးတပြားမထွက်ခင်နောက်ဆုံးထွက်ခဲ့တဲ့2023ခုနှစ်ကတေးတပြားကတော့ကြိုတင်ကြီးညာထားခြင်းမရှိဘဲနဲ့ထုတ်လုပ်ခဲ့တာဖြစ်ပါတယ်။အဆိုတော့ Beyonce တယောက်ဒီသတင်းပတ်အတွင်းမှာ Florida ပြည်နယ် Miami မြို့မှာဖျော်ဖြေပွဲတွေကျင်းပနေခဲ့ပါတယ်ရှင်။အမေရိကန်သမ္မတလောင်းရွေးချယ်ပွဲတွေမှာပါဝင်ရှင်ပြိုင်နေသူတွေအနေနဲ့နာမည်ကျော်ဟောလိဝုဒ်ရုပ်ရှင်မင်းသားမင်းသမီးတွေရဲ့ထောက်ခံမှုရတယ်ဆိုရင်သူတို့နိုင်ငံရေးအနာဂတ်ကတမျိုးတစ်ပုံပြောင်းလဲသွားနိုင်ပါတယ်။အထူးသဖြင့်တော့ရွေးကောက်ပွဲရန်ငွေတွေအတွက်ချမ်းသာကြွယ်ဝတဲ့ဟောလိဝုဒ်ရုပ်ရှင်မင်းသားမင်းသမီးတွေရဲ့ငွေကြေးထောက်ပံ့မှုကလည်းအရန်အရေးပါတာပါ။အခုချိန်ထိဆိုရင်တော့ Democrat Party ကသမ္မတလောင်းဖြစ်တဲ့ရှင်ပြိုင်နေတဲ့နိုင်ငံသားရေးဝန်ကြီးဟောင်း Hillary Clinton ကိုထောက်ခံတဲ့ဟောလိဝုဒ်အကြော်မော်တွေအများကြီးရှိပါတယ်။ရုပ်ရှင်တရုတ်ဆောင်တွေစတူဒီယိုပိုင်ရှင်ကြီးတွေကသူ့ရဲ့မဲဆွယ်ပွဲတွေမှာသုံးဖို့အလှူဒါန်းငွေဒေါ်လာ800,000ကျော်ရှိသွားပါပြီ။အဲ့ဒီအချိန်မှာဒီလအတွင်းမင်းသားကြီး George Clooney ကမကထာလုပ်ပြီးတော့ Hillary အတွက်ရန်မုံငွေပွဲကျင်းပပေးနေဇုံရဲရဲကိုလက်မှတ်တစ်စောင်းအများဆုံးဒေါ်လာ300,000ကျော်အထိရောင်းတဲ့ပွဲကရမယ် ငွေတွေမပါသေးပါဘူး Hillary Clinton အတွက် Hollywood ရုပ်ရှင်တိုင်ဝမ်ကနောက်ထပ်ဒေါ်လာ15သန်းထပ်ပြီးတော့ရမငွေတွေရနိုင်တဲ့အကြောင်း Deadline Hollywood သတင်းကခန့်မှန်းထားပါတယ် Hillary Clinton ရဲ့ပြိုင်ဘက် Bernie Sanders ကတော့မင်းသား George Clooney ရဲ့လှုပ်ရက်တွေဟာကျင့်ဝတ်သိက္ခာနဲ့မညီဘူးဆိုပြီးတော့ဝေဖန်ပါတယ်Bernie Sanders ကရွေးကောက်ပွဲရမငွေအတွက် Hollywood တိုင်ဝမ်ကအလှငွေကတော့ဒေါ်လာ100,000ပဲရှိပါတယ်
Actually think that Hillary really
သူကဟီလာရီကလင်တန်ကပဲနိုင်ရည်ရှိတယ်လို့ယုံကြည်နေတယ်လို့ဘာနီဆန်ဒါစ်တက်ပို့ပြီးတော့ထိထိကြကြအုပ်ချုပ်နိုင်မယ်လို့ယုံကြည်တော့သူ့ကိုအလှငွေတွေကိုတစ်ဖက်ထဲမှာပုံဩတယ်လို့ဖြစ်နေတယ်လို့ဟောလိဝုဒ်အကြောင်းစာအုပ်ရေးသားတဲ့သမိုင်းပညာရှင်စတီဗ်ရော့စ်ကပြောပါတယ်ရွေးကောက်ပွဲဝင်နိုင်ငံရေးခေါင်းဆောင်တဦးအပေါ်မှာနာမည်ကျော်အမှုပညာရှင်ဟောလိဝုဒ်မင်းသားမင်းသမီးတွေရဲ့ထောက်ခံမှုကငွေကြေးပေးလူတာတွေပို့ပြီးတော့ထိရောက်တာတွေလည်းရှိပြီးတော့သူတို့ရဲ့ထောက်ခံမှုရဲ့ရိုက်ခတ်မှုကကြည့်မာတယ်ဆိုတော့ကိုအားလုံးကလက်ခံထားကြတာဖြစ်ပါတယ်ရှင
် Hey y'all's friend I got to tell you something Oh yeah I want to be a celebrity yeah
ဒီတော့ရောင်းတဲ့နော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်ဒီသတင်းလွှာကိုရုပ်ရောအတန်ရောအပြည့်အစုံကြည့်ကြနေဆိုရင်တော့ရုပ်မြင်သံကြားမှာတနင်္ဂနွေမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်
။ I'll have my own yacht. I'll have my own jet. Painted on the side and bright red. It's gonna stay
bright. မိုင်းတနာကျော်တင်ဆက်ခဲ့တာပါ။အခုတော့သူယုံကြည်ရာကဏ္ဍလှည့်ရောက်ပါပြီ။သုံးကွာမျိုးကအဖြူရောင်ရေစက်များပရဟိတအသင်းထူထောင်သူကိုစန်းနိုင်သူပါရီယုံကြည်တဲ့ဆိုတာကိုနားဆင်ရပါမယ်မမိုးဖြူကစီစဉ်ထားတာပ
ါကျွန်တော်ယုံကြည်တာတော့ကျွန်တော်တို့ဒီမှာဒီမှုတော့ကရောက်နေတဲ့လူတွေကိုကူညီတဲ့နေရာမှာကျွန်တော်လိုက်လံဆောင်ရွက်ပေးတော့ယုံကြည်ဘူးလို့ဆောင်လည်းရှိပါတယ်အဓိကကတော့ကျွန်တော်အခုလို့ဆောင်မဲ့အခြေအနေတွေဘယ်လိုဖြစ်လာလဲဆိုတော့ကျွန်တော် 1998 ခုနှစ်မှာကျွန်တော်ကိုရီးယားမှာအလုပ်သွားလုပ်ခဲ့တယ်ပေါ့နော်အခု2008ခုနှစ်မှာပြောင်းလာတယ်ကျွန်တော်ကိုရီးယားကိုစားရောက်တဲ့အချိန်မှာဒီ IMF ပြဿနာဖြစ်တဲ့အခါကျတော့ဒီငွေကြေးခက်ခဲတွေဒီစီးပွားပြတ်ကတ်တွေနဲ့ကြုံတဲ့အချိန်မှာဒီကေသေးကြုံတမရဖြစ်တဲ့အချိန်မှာပေါ့နော်ကမ္ဘာပံမှာရွှေပေါင်တင်ဖို့လိုတဲ့အခါကျတော့သူတို့နိုင်ငံသားတွေကရှိသမျှဒီရွှေတွေကိုချုပ်ပေးပြီးတော့လက်စွပ်တွေချုပ်ပေးပြီးတော့လိုအပ်တဲ့နီးတွေလက်စွပ်တွေကိုရှော့ချပြီးလုပ်တာကိုမြင်ရတဲ့အခါကျတော့ကျွန်တော်အနေနဲ့အရန်မဲ့ဒီတိုင်းပြည်ကိုချစ်တဲ့ဟိုဟာတွေကိုမြင်တဲ့အခါကျတော့ရန်ကိုကျွန်တော်အားကျမိတယ်ပေါ့နော်ကျွန်တော် 2008ခုနှစ်မှာကျွန်တော်မြန်မာပြည်ကိုပြန်ရောက်လာတဲ့ခါမှာမြန်မာပြည်ရဲ့ခြေလေးလေးတော့ပြန်ပြီးကြီးတဲ့ခါကျတော့အញ្ញံဟောကွာဟနေတာတွေ့တယ်။အဲ့တော့ကျွန်တော်အနေနဲ့ယုံကြည်တာကတော့ဒီတိုင်းပြည်တပြည်ကိုဒီလိုနိုင်ငံသားမှရှိတဲ့တိုင်းပြည်တွေနဲ့ရှင်ပြီးတော့တော့တိုးတက်အောင်လုပ်မယ်ဆိုရင်တော့အစိုးရအပိုင်းတွေမဟုတ်ဘူးကျွန်တော်တို့ပြည်သူလူထုရဲ့စိတ်ဓာတ်လည်းကြောင်းလဲဖို့လိုအပ်မယ်လို့ကျွန်တော်အနေနဲ့ထင်ပါတယ်။တော့အဓိကကတော့ကျွန်တော်တို့ပြည်သူလူထုကလည်းကြားရတာဝင်ရနေပြီးတော့ထမ်းဆောင်ဖို့လိုတယ်လို့လည်းထင်ပါတယ်။အော်ဥပမာလေးပြရမယ်ဆိုရင်တော့နော်အင်းနေကြီးနော်မိုးတွေရွာပြီးတော့နော်ခေါင်းမိုးကပြတ်နေလို့အင်းဒီမှာကြမ်းပြင်းနေရတယ်ဆွေးနေတယ်ဆိုရင်ကျွန်တော်ခေါင်းမိုးကိုလည်းပြင်မိုးတလူလို့တလူဒီကြမ်းပြတ်နေတဲ့ကြမ်းပြင်းတွေကိုလည်းကျွန်တော်တို့ဖာမရမှာပါအဲ့တော့တိုင်းမီမှာတက်လာတဲ့အစိုးရတွေကဒီခေါင်းမိုးတွေကိုဖာပြီးတော့နော်တိုင်းမီခေါင်းမိုးဥပဒေတွေဟိုဆွဲမယ်ဟိုခေါင်းမိုးနဲ့စီဝိုင်းစနစ်တွေချမှတ်ပြီးတော့နော်ခေါင်းနိုင်ငံခေါင်းမိုးခေါင်းမိုးတွေပါတဲ့အချိန်မှာကျွန်တော်တို့ပြည်သူလူထုကလည်းဒီတက်စီနေတဲ့ကျမ်းပြင်ကိုဖာဖို့တာဝန်ရှိတယ်ဆိုကျွန်တော်အနေနဲ့ယုံကြည်ပါတယ်။အဲဒီတော့ကျွန်တော်ပြန်ရောက်တဲ့ခါမှာဒီပရဟိတအဖွဲ့တွေကိုဖွဲ့ပြီးတော့လူငွေကူညီလုပ်ငန်းတွေကိုကျွန်တော်စပြီးလုပ်ဆောင်ပါတယ်။အဓိကအားဖြင့်တော့ကျွန်တော်တို့မျိုးနယ်တွေမှာလူနေတဲ့နိုင်ငံကူညီမှုတင်ပေါ့သူများမျိုးနယ်တွေမှာရှိပြီးကျွန်တော်မျိုးနယ်တွေမှာမရှိဘူး။အဲတော့ကျွန်တော်ဒီမှာရှိတဲ့အသင်းတွေမှာပူးပေါင်းပြီးတော့ကျွန်တော်တို့လုပ်ဆောင်တဲ့ခါမှာအခုဆိုနိုင်ငံကူညီမှုတင်ကျွန်တော်မျိုးမှာဖြစ်လာပြီးတော့အခါနဲ့စေကန်းနေတဲ့ဖြစ်လာတယ်။အော်ဖြစ်လာတဲ့ခါမှာမျိုးရဲ့ဒီလိုရှာမှုတွေအများရတဲ့ဆိုင်ကျွန်တော်ဒီမှာအများကြီးတက်တော့တက်တာဖြစ်လာတယ်လူတွေကအခုတော့ဆိုတော့ကျွန်တော်ရေပြတ်နေတဲ့ရွာတွေမှာကြီးရွာတွေမှာရေတွေလိုက်လှူပြီးတော့အများပြည်သူဒီလိုအပ်နေတဲ့အချက်တွေကိုကျွန်တော်ဖြည့်ဆည်းပေးနေပါတယ်အဓိကကျွန်တော်ယုံကြည်တာကတော့တော့ကျွန်တော်တို့ကအစိုးရကကြီးပဲကောင်းအောင်လုပ်ဖို့မတောင်းဆိုပဲကျွန်တော်တို့တူးချင်းတယောက်ချင်းရလဲကျွန်တော်တို့နိုင်တဲ့လောက်ဝင်အောင်ကျွန်တော်တို့ထမ်းပါတာနဲ့ဒီတိုင်းပြည်ကနိုင်ငံသားတိုင်းပြည်တွေနဲ့ရှင်နိုင်တဲ့တိုင်းပြည်တစ်ခုဖြစ်မယ်လို့လည်းယုံကြည်ပါတယ်အခုလောလောဆယ်မှာကျွန်တော်တိုင်းမှာအစိုးရမလုပ်ပေးနိုင်တဲ့အချက်တွေအများကြီးရှိပါတယ်အဲ့ဒါကိုကျွန်တော်ကအစိုးရတရားကလုပ်ပေးပါဆိုပြီးတော့ထိုင်အောင်နေမဲ့စာကျွန်တော်တို့လုပ်ပေးနိုင်တဲ့ဟာကိုဦးချက်ချင်းကျွန်တော်တို့လုပ်ပေးလိမ့်မယ်ဆိုရင်ကျွန်တော်တို့ဒီလက်ရှိ
เนาะดูตั้งนี้มาลุ้นนี่แหละอย่างนี้แหละพี่ว่ามั้ยเนาะแล้วที่อุชงนี่แหละซัวฤดูกุญญ์เจ้ามั้ยบ่อะแต่เจ้าหมูจนอะกูดีญุดีลูฤคันล้าเนี่ยแหละทุกข์ฤชื่อเลยส่วนจนอูนี่แหละตัดไหนซอตั้วหลู่ได้နိုင်แก่บาเลยอะกูเยชาได้เฉยมาแล้วจนอูกูตอช่อยัวฤของจนอูမနေ့ကလည်းတော့ဆိုရင်ကျွန်တော်တို့စတုဒ္ဒအချိန်ပေါ့နော်ကျွန်တော်တို့ရွာတွေအရင်ရေတွေပြတ်နေတော့ကျွန်တော်ရေတွေကိုလိုက်ပြီးတော့ဒီကနေပါလေအဲ့တော့ကျွန်တော်ပြောချင်တာကတော့နော်လူတိုင်းလူတိုင်းကဒီကိုကြတဲ့တာဝန်ပေါ့နော်ဒီအစိုးရမှာပဲတာဝန်ရှိတယ်အစိုးရပဲလုပ်ပေးရမယ်ကျွန်တော်တို့ကထိုင်ကြည့်ရမယ်လို့နေမဲ့စားကျွန်တော်တို့တက်နိုင်တဲ့ဟာလေးတွေကိုတစ်ဖက်တစ်လမ်းဝိုင်းဝန်းပြီးလုပ်မယ်ဆိုရင်ကျွန်တော်တို့နိုင်ငံကနော်တစ်ချိန်မှာအစိုးရဘက်ကလည်းကောင်းမယ်ပြည်သူတွေဘက်ကလည်းကောင်းမွန်တဲ့ဒီပူပေါင်းလို့ဆောင်မှုတွေနဲ့ပေါင်းလို့ဆိုရင်ကျွန်တော်တို့နိုင်ငံအတချိန်မှာဒီကဘာမှာဒီလိုချမ်းသာတဲ့နိုင်ငံတွေလိုပဲတော့ရေကန်မြေကန်ကောင်းပြီးသားဖြစ်တဲ့အတွက်တော့ချက်ချင်းတိုးတက်လာမှာလို့ကျွန်တော်တို့လည
်းအပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွက်ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။အီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်သူယုံကြည်ရာအစီအစဉ်နဲ့ပဲဒီညရဲ့ထုတ်လွှင့်ချက်တွေကိုသရရှင်နေနှစ်သိပ်ကျင်းနှံ့လိမ့်မယ်လို့မျှော်လင့်ပါတယ်ခင်ဗျာမကြာခင်အစီအစဉ်တွေအထုံးအဆုံးသတ်တော်မှာဖြစ်ပါတယ်ခုတော့သတင်းအကျဉ်းချုပ်ကိုမခင်ဖြူထွေးကပြောပြပေးပါအောင်ခင်ဗျာ
မြန်မာဆိုရသည့်လက်ထက်ပထမဆုံးကြီးစင်အဖြစ်နဲ့ဂျပန်နိုင်ငံဇာယေးဝင်ကြီးဖူမီယိုကီရှိဒါဟာဒီကနေ့မြန်မာနိုင်ငံကိုရောက်ရှိလာပြီးတော့ဒီကြီးစင်အတွင်းမှာတော့တမရဒီနိုင်ငံဇာယေးဝင်ကြီးတမရကာကွယ်ရေးဦးစီးချုပ်တို့အပါအဝင်မြန်မာဆိုရအရာရှိတွေနဲ့တွေ့ဆုံသွားမှာပါမြန်မာဆိုရသည့်ကအလေးထားလှုပ်ဆောင်နေတဲ့အလုတ်ကန်အခွင့်လန်းဖန်တီးရေးအပါအဝင်တခြားဒီလူမှုဖွံ့ဖြိုးရေးလုပ်ငန်းတွေကိုဂျပန်နိုင်ငံဘက်ကအစွမ်းကုန်ကူညီမယ်လို့ခီးစင်မတိုင်ခင်မှာကတဲ့ကဂျပန်နိုင်ငံဈေးဝင်ကြီးကပြောဆိုထားတာကြောင့်လဲအစိုးရသက်လက်ထက်မှာဂျပန်ရဲ့ရင်းနှီးမြှုပ်နှံမှုတွေတိုးတက်လာဖို့မျှော်လင့်နေကြတာတွေလည်းရှိပါတယ်။မြန်မာအပါအဝင်မဲခေါင်မြဝန်ဒေတာဖွံ့ဖြိုးရေးတိုးမြင့်လှုပ်ဆောင်သွားနိုင်ဖို့အတွက်အမေရိကန်ဒေါ်လာသန်း 9,000 ကိုအစပြုကူညီသွားမယ်လို့လည်းဒီမြန်မာနိုင်ငံကိုရောက်မလာခင်မှာဂျပန်ဝင်ကြီးကထိုင်းနိုင်ငံခီးစင်အတွင်းမှာကြေညာခဲ့ပါရရှင်။စီးရီးယားနိုင်ငံရဲ့အကြီးဆုံးမြို့အလက်ပိုအပါအဝင်မြန်မာနိုင်ငံတဝမ်းမှာဒီပြက်လူနီးပါးဖြစ်နေတဲ့အဖြစ်ခက်ရက်စက်ရေးဆက်လက်ထားရှိနိုင်ဖို့မှာနားလည်မှုရယူနိုင်မဲ့အခြေအနေပို့ပြီးတော့နှိစက်လာနေပြီလို့အမေရိကန်နိုင်ငံဈေးဝင်ကြီးဂျွန်ကယ်ရီကပြောဆိုလိုက်ပါတယ်။ဒီချိန်ထဲမှာပဲအလက်ပိုမြို့ကလေကြောင်းတိုက်ခိုက်မှုတွေမှာတော့သေဆုံးသူအရေအတွက်ကဒီကနေ့ထိတိုးလာနေသေးပါ။စီးရီးယားတပ်ဖွဲ့တွေကအလက်ပိုမြို့မှာအရက်သားထိခိုက်တိုက်ဆုံးမှုတွေအကြီးအကျယ်ဖြစ်စေတဲ့အထိလေကြောင်းထိုးစစ်ဆင်မှုတွေကိုဆက်လက်လှုပ်ဆောင်နေတာနဲ့အမျှပြက်လူနီးပါးဖြစ်နေတဲ့ဒီအမေရိကန်နဲ့ရုရှားတို့ကြားဝင်ဆက်ဆက်ညှိနှိုင်းပေးနေတဲ့အဖြစ်ခက်ရက်စက်ရေးသဘောတူညီမှုဆက်လက်ထားရှိနိုင်ဖို့အတွက်ဝန်ကြီးကယ်ရီကကြိုးပမ်းနေတာပါရှင်။အာဖဂန်နစ္စတန်နိုင်ငံမှာတော့အကြမ်းဖက်လှုပ်ရှားမှုတွေနဲ့ဆက်ဆက်ပြီးပြစ်ဒဏ်ချမှတ်ခံထားတဲ့အကျဉ်းသားတွေကိုကွပ်မျက်မဲ့အမိတ်ကိုအာဖဂန်သမ္မတအက်စရက်ဂါနီမကြခင်မှာလက်မှတ်ရေးထိုးအတည်ပြုနိုင်ပွဲရှိနေပါတယ်။မြို့တော်ကပူးမှာပြီးခဲ့တဲ့ဧပြီလ19ရက်နေ့ကပုံဖောက်ခွဲတိုက်ခတ်ခဲ့ရတာကြောင့်လူပေါင်း64ယောက်သေဆုံးပြီးတော့300ထိခိုက်ဒဏ်ရာရခဲ့တဲ့ဖြစ်ရပ်ကြုံခဲ့ရပြီးတဲ့နောက်တည်တံ့ချမှတ်ခံရထားရတဲ့တာလီဘန်တပုံတွေကိုကွပ်မျက်မဲ့လို့သမ္မတဂါနီကကတိပြုပြောဆိုထားတာပါရှင်။
ကျေးဇူးပါခင်ဗျာသတင်းချင်းညို့ကိုမခင်ဖြူတွေးကကြီးညာခဲ့တာဖြစ်ပါတယ်ဒီညအတွက်အစီအစဉ်ထုတ်လို့ရမှုကမဆုမွန်ဖြစ်ပြီးအတန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Rashad Summit ဖြစ်ပါတယ်ကျွန်တော်ကတော့ညဝင်းအောင်ပါ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00-10:00အထိလိုင်းနိုမီတာ24-25-32-51တို့ကနေတင်ဆက်ခဲ့တာပဲဖြစ်ပါတယ်သူတို့ချင်းအားလုံးဘေးပရာဝေးကွာပြီးညဉ့်ညံ့နိုင်ကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါခင်ဗျာ
This program has come to you from the Voice of America, Washington.